Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ်ဧပြီလ26ရက်ပေါ်ရူညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတက်ရိုက်စလုပ်နေပါပြီ။လိုင်းဒိုမီတာ3252တို့အပြင်စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလမီတာ190ကလည်းဖတ်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ကျွန်တော်ကတော့ဝင်းမမဒီညအစည်းအဝေးမှုအဖြစ်ဆောင်ရွက်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်ပါ။ဒီနေ့ညဗိုလ်ရုညပြောပြပေးမယ့်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံရဲ့အကြက်တဲ့အကူအညီဖြည့်ရှင်းကြဖို့တရုတ်အိန္ဒိယနဲ့အိန္ဒိချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေတက်သည့်ပညာရှင်တွေဟာညူဒေလီမြို့မှာဆွေးနွေးခဲ့ကြပါတယ်။ဆူဒန်ပြည်တွင်းစစ်အတွင်းပိတ်မိနေတဲ့နိုင်ငံသားတွေကိုဆော်ဒီနိုင်ငံကအကူအညီကယ်ထုတ်ပေးနေပါတယ်။တရုတ်ကကန့်ကွက်နေတဲ့ဂျာကပဲအမေရိကန်နဲ့ဖိလစ်ပိုင်တို့ပူးတွဲစီရင်လက်ကျင့်နေကြပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခမောင်ဆွေမင်းအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်ထဲမှာဆိုရင်ရှန်ကယားနေဆက်မူပြဲဖဲခုံမှာလေကြောင်းပါဝင်တိုက်ခိုက်မှုတွေရွာသားတချို့ထိခိုက်ခဲ့တာမှာစစ်ဆောင်တူက
ဒီနေ့နဲ့ဒီကျဲတော့လာကျဲတော့ဘောအခုအတွေ့ပြတဲ့ဒီမှာလည်းဒီကျရမတော်တော်လေးများတဲ့ဒီတမက်လောကကိုအဲ့ဒီခံမှုတွေကတော့အတော်များတယ်လို့ထင်တယ်
။နောက်စစ်ကောင်စီနယ်မြေရှင်းလင်းနေတဲ့စကိုင်းဘက်ဆလင်ကြီးမြို့မှာလည်းဒေသခံတချို့အသက်ခံရပါတယ်။နောက်ရခိုင်ပြည်နယ်ဘက်မှာတော့စစ်ကောင်စီကတ်သက်ချက်ကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညာပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စံသားပုံမှန်တင်ဆက်တဲ့ editor နဲ့ဆွေးနွေးကန်နောက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍတွေကိုဆက်နဆင်ကြည့်ရှုရမှာပါအခုတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျ
တိုက်ခိုက်မှုတွေရပ်ဆဲဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆူဒန်နိုင်ငံကနေနိုင်ငံသားတွေထောင်ထဲချီဘေးလွတ်ရာထွက်ခွာနေကြပါတယ်ကုလသမဂ္ဂအတွေ့အကြုံကတော့တိုက်ခိုက်မှုတွေရပ်ဆဲဖို့တိုက်တွန်းထားပါတယ
် The fighting must stop immediatelyWe need an all-out effort for peace. I call on the parties to the conflict.
တိုက်ခိုက်မှုတွေချက်ချင်းရဆိုင်ရပါမယ်။ငြိမ်းချမ်းရေးအတွက်အပြည့်အဝကြိုးပမ်းကြဖို့လိုအပ်ပါတယ်။သက်ဆိုင်သူတွေအားလုံးကိုလည်းတိုက်တွန်းလိုပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကမနေ့တုန်းကပြောဆိုခဲ့တာပါ။ပုံတူးနေမှာပဲဆူဒန်နိုင်ငံကနေနိုင်ငံပေါင်း90ကျော်ကနိုင်ငံခြားသား1,900နီးပါးကိုဒေလူယာကိုကယ်ဆယ်လာတဲ့သင်းမော့ဟာဆော်ဒီအာရေဗျနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။ဒါဟာမိမိတို့နိုင်ငံကနေအကြီးမားဆုံးကူညီကယ်ဆယ်ပေးလိုက်တာဖြစ်တယ်လို့ဆော်ဒီနိုင်ငံခြားရေးဝန်ကြီးဌာနကကြေညာပါတယ်။အဲ့ဒီဆော်ဒီကယ်ဆယ်ရေးသင်းမော့နဲ့ပင်လယ်နီကမ်းခြေရှိဂျက်ဒါမြို့ကိုရောက်ရှိလာတဲ့နိုင်ငံသားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်လည်ထွက်ခွာနိုင်ဖို့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အခုလိုသင်းမောနဲ့ကဲထုတ်လာကြသူတွေအထက်မှာမိမိတို့ဆော်ဒီနိုင်ငံသား73ဦးနဲ့အတူအရှေ့အလယ်ပိုင်းဒေသအာဖရိကဥရောပအာရှနဲ့အမေရိကတိုက်တွေကပါဝင်ကြတယ်လို့ဆိုပါတယ်။ဆူဒန်နိုင်ငံမှာအာနာသိမ့်ထားတဲ့ဘိုဂျုတ်အဗ်ဒယ်ဖတ်တဲအယ်ဗာဟန်ကိုတစ်ဆာကန်နဲ့စစ်တပ်နဲ့ဘိုဂျုတ်မိုဟာမက်ဟမ်ဒန်ဒက်ကလိုကိုဦးဆောင်တဲ့အင်အားကြီးပြည်သူစစ်တပ်ဖွဲ့ ISF တို့အကြာဒီလာအီဘီလာလေဂရေကစတင်ပြီးနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ရုရှားထောက်လန်ရေးစစ်လေရင်3စီကိုဘော်တစ်ဒေသနိုင်ငံတကာ၄ပိုင်းနဲ့မှာကြားပြတ်တားဆီးနိုင်ခဲ့တယ်လို့ဂျာမန်လေတပ်ကဒီနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ဆက်သွေးချက်ပြစနစ်ကိုပိတ်ထားပြီးပြန်တန်းနေခဲ့တဲ့ဒီရုရှားထောက်လန်လေရင်တွေကိုဂျာမနီနဲ့ပြည်ထိုင်နိုင်ငံတွေကလေရင်တွေကတွေ့ရှိခဲ့တာလို့လည်းပြောပါတယ်ရုရှားစစ်လေရင်အုပ်စုတစုကိုဘာရင်းပင်လယ်ပေါ်မှာပြန်တန်းနေတာတွေ့ရကြောင်းနော်ဝေးနိုင်ငံကလည်းမနေ့တုန်းကပဲပြောထားခဲ့ပါတယ်။ဘုံကျဲလေရင်2စီ၊စီဖြက်လေရင်2စီနဲ့တိုက်လေရင်3စင်းပါဝင်တယ်လို့ပြောပါတယ်။ဒီနေ့ဗိုလ်တူးနေယူကရိန်းစစ်မြေပြင်သတင်းတွေမှာတော့ဘတ်မုတ်မြို့အနောက်ပိုင်းရက်ွက်တွေမှာပြင်းထန်တဲ့အနီးကပ်တိုက်ပွဲတွေဖြစ်ခဲ့ကြောင်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထောက်ပံ့ရေးလမ်းကြောင်းတွေမှာရှုံ့နေကြောင်းအခက်အခဲတွေ့နေတဲ့ဘတ်မုတ်မြို့မှာထောက်ပို့အတွက်အရေးကြီးတဲ့နေရာတွေကိုထိန်းချုပ်နိုင်အောင်ယူကရိန်းကကြိုးပမ်းနေတယ်လို့လည်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာန Twitter လူမှုကွန်ရက်ကနေပြောပြထားပါတယ်ခင်ဗျာ။
တောင်ကိုရီးယားသမ္မတယွန်ဆုကယိုနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒင်တို့ဟာဒီနေ့အိမ်ပြူရောမှာဆွေးနွေးစကားပြောဆိုကြဖို့စီစဉ်ထားပါတယ်။တောင်ကိုရီးယားသမ္မတကိုကြိုဆိုတဲ့နိုင်ငံတော်ညစာစာပွဲတည်ခင်းမှုမတိုင်ခင် နှစ်နိုင်ငံခေါင်းဆောင်တွေပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တည်းတွေ့ကြတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချက်တွေမှုတွေအကြောင်းအလေးပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။မနေ့အင်္ဂါနေ့တုန်းကတော့နှစ်နိုင်ငံသမ္မတနဲ့သမ္မတဂရိုတို့ကဝါရှင်တန် DC ကကိုရီးယားစစ်အထိမ်းအမှန်နေရာကိုတွားရောက်ခဲ့ကြပြီးလွမ်းသူပန်းခွေချမှတ်ချခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့ခရီးစဉ်ကအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံလေးနဲ့တည်းဆက်ဆံရေး290ပြည့်အထိမ်းအမှန်နဲ့လည်းတိုက်ဆိုင်နေပါတယ်။နှစ်နိုင်ငံပြည်သူတွေချိတ်ဆက်မှုတိုးလာတာကိုတွေးရကြောင်းနဲ့အာကာသဆိုင်ရာစီမံကိန်းတွေမှာလည်းနှစ်နိုင်ငံပူးတွဲလှုပ်ဆောင်တာတွေများလာတဲ့အကြောင်းဒုသမ္မတကမလာဟဲရစ်နဲ့အတူဂေါ်ဒက်အကာသပြန်တန်းရေးစင်တာကိုတွားရောက်စဉ်မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတကပြောဆိုသွားတာပ
ါတရုတ်နိုင်ငံဘက်ကကန့်ကွက်နေတဲ့ဂျာကပဲဒီနေ့ဗိုလ်ထုနေမှာအမေရိကန်နဲ့ဖိလစ်ပိုင်တပ်တွေတောင်တရုတ်ပင်လယ်ဖိလစ်ပိုင်ရေပိုင်နက်နဲ့ကုန်းတွေပိုင်းတွေမှာပူးတွဲစီးလင်းချေမှုတွေဆက်လုပ်နေပါတယ်တရင်းနှစ်ပတ်ကြာအမေရိကန်နဲ့ဖိလစ်ပိုင်စီးလင်းချေမှုမှာတပ်ဖွဲ့ဝင်18,000ကျော်ပါဝင်ပြီးကြီစစ်နဲ့ပြစ်ခတ်တိုက်ခိုက်တာရန်သူစစ်သင်ဘောကိုတိုက်ခိုက်နေမြုပ်တာတွေနောက်လေကြောင်းဒုံးရံကာကွယ်နဲ့ပြစ်မှတ်ကိုအသေးစိတ်ချင်ရတိုက်ခိုက်တဲ့လေကျင်းမှုတွေပါဝင်ပါတယ်ဖိလစ်ပိုင်နိုင်ငံအနောက်မြောက်ပိုင်းဇမ်ဘလက်စ်ခရိုင်ဆန်အန်တိုနီယိုကမ်းခြေမြို့ပူးတွဲစီးလေကျင်းမှုတွေကိုဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကိုယ်တိုင်မျှော်စင်ကနေကြီးကြပ်ကြီးရှုခဲ့ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်ကြားအခုလိုမာမိတ်ပူးတွဲစီးသဘောတူညီချက်ကိုဖိလစ်ပိုင်သမ္မတကိုယ်တိုင်အခိုင်အမာထောက်ခံတယ်ဆိုတာကိုရည်ညွှန်းနေတာပါတောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကကျူးကျော်ရန်စတဲ့လူရက်တွေတိုးလာနေတယ်ဆိုပြီးဖိလစ်ပိုင်စစ်တပ်ကိုပြည်တွင်းတောင်းကျက်သူနေရင်းကနေပြည်ပရန်သူကိုပြောင်းလဲအာရုံစိုက်ဖို့ဖိလစ်ပိုင်သမ္မတကညွှန်ကြားထားပါတယ်စီးရီးလေးချင်းမှုနဲ့ပတ်သက်ပြီးဒေသတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုအာရုံစိုက်ဖို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရကတော့ဒီနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုခဲ့ပါတယ်တကယ်တော့အမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်ရရှိတွေကဒီစီးရီးလေးချင်းမှုဟာဘယ်နိုင်ငံမှမယွေပါဘူးလို့တော့တုံ့ပြန်ထားပါတယ်ခင်ဗျာ
အဲ့ဒါများပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383နဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ OA American တန်ကဗိုလ်ထုနေညပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်အလက်ကိုကူညီဖြည့်ရှင်နိုင်ရေးနဲ့အကြမ်းဖက်မှုတွေလျော့ပါနိုင်ရေးလျှို့ဝှက်ကြိုးပမ်းမှုတစ်ခုအနေနဲ့အိန္ဒိယနဲ့တရုတ်အပါအဝင်နိုင်အိန္ဒိချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေရောတခြားတပ်သည့်ပညာရှင်တွေပါပါဝင်တဲ့ဆွေးနွေးပွဲတစ်ရက်အိန္ဒိယနိုင်ငံညူဒေလီမြို့မှာမနေ့ကကျင်းပခဲ့တဲ့အကြောင်းရိုက်တာသတင်းမှဖော်ပြထားပါတယ်လျှို့ဝှက်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးမြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေလည်းပါဝင်တဲ့အကြောင်းသတင်းမှဖော်ပြပေမဲ့ဘဲသူဘဲဝါဆိုတာရှင်းရှင်းလင်းလင်းရေးသားခြင်းတော့မရှိပါဘူးလက်ရှိအာဆီယံဥက္ကဋ္ဌဖြစ်ကြတဲ့အင်ဒိုနီးရှားနိုင်ငံအပါအဝင်ထိုင်းကမ္ဘောဒီးယားစတဲ့အာဆီယံနိုင်ငံတွေကကိုယ်စားလှယ်တွေနဲ့တက်သည့်ပညာရှင်တွေတက်ရောက်ခဲ့တဲ့အကြောင်းအမည်မဖော်လိုတဲ့အစည်းအဝေးမှာပါဝင်တက်ရောက်ခဲ့သူတဦးကပြောပါတယ်ဒီဆွေးနွေးပွဲဟာပြီးခဲ့တဲ့လထိုင်းနိုင်ငံမှာစတင်ခဲ့တဲ့ Track 1.5 လို့ခေါ်တဲ့မြမအရေးတန်တမာရေးအရာကူညီဖို့ညှိနှိုင်းဆွေးနွေးပွဲရဲ့အဆက်လက်ဖြစ်ပါတယ်ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ဆွေးနွေးပွဲတွေတစုံတရာတိုးတက်မှုမရှိခဲ့ဘူးဆိုပြီးလေလာသုံးသပ်သူတွေကဝေဖန်နေကြပါတယ်ဆွေးနွေးပွဲမှာ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကိုလည်းဖိတ်ကြားဖို့စိတ်ဝင်စားခဲ့တဲ့အကြောင်းဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့သတင်းအရင်းမြစ်ကိုကိုးကားပြီးရိုက်တာသတင်းမှာရေးသားထားပါတယ်ဒါ့ပြင်လည်းဆွေးနွေးပွဲနဲ့ပတ်သက်လို့ NUG ရောစစ်ကောင်စီဘက်ကရောအိန္ဒိယထိုင်းနိုင်ငံရေးဝန်ကြီးဌာနတွေအပါအဝင်ညူဒေလီမှာရှိတဲ့တရုတ်နိုင်ငံတန်ယုံကပါတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိဘူးလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်တပ်တွေအာဖဂန်နစ္စတန်ကနေရုတ်သိမ်းခြင်းပြီးခဲ့တဲ့တနေ့2021 August ကအသေးချီများခဲ့တဲ့ကာဘူလီစိတ်ပုံခွဲမှုစီဇန်2အခုတိုက်ပွဲတွေကျဆင်းသွားခဲ့ပြီလို့ဆိုပါတယ်အမေရိကန်တပ်သား73ယောက်နဲ့အာဖဂန်နိုင်ငံသားအယောက်190လောက်ထိအသက်ခံခဲ့ရတဲ့ဒီကာဘူးမြို့တော်လေဆိပ်အသေးခံဘုံခွဲမှုကိုနောက်ွယ်ကနေအဓိကကြိုးကင်စီစဉ်ခဲ့တဲ့ IS Islamic စစ်သေးကြခေါင်းဆောင်ဟာတာလီဘန်တိုက်ခိုက်တာကိုခံရပြီးအခုသေဆုံးသွားတာလို့အမေရိကန်တာဝန်ရှိသူတွေကမနေ့အင်္ဂါနေ့တုန်းကပြောလိုက်တာပါတာလီဘန်တွေရဲ့လက်ချက်နဲ့ဒီလူအသက်ခံခဲ့ရကြောင်းအတည်ပြုတဲ့ကြေညာချက်ကို Pentagon American စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ် Patrick Ryder ကမနေ့အင်္ဂါနေ့ညကထုတ်ပြန်ခဲ့တာပါဒီလူသေဆုံးခဲ့တဲ့ကိစ္စမှာ American ပြည်ထောင်စုပါဝင်ပတ်သက်မှုမရှိဘူးလို့လည်းသူကပြောပါတယ်ဒီလူသေသွားမဲ့ American ဘက်ကရော Taliban ဘက်ကပါအစောပိုင်းတုန်းကမသိခဲ့ဘူးလို့ AP သတင်းမှာဖော်ပြခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်နဲ့ Islamic စစ်သွေးကြအဖွဲ့ဆက်ဆက်သူတွေကြားဒီလအစောပိုင်းတုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေအတင်ဒီလူသတ်ခံခဲ့ရကြအောင်အမျိုးဖော်လို့သူတာဝန်ရှိသူတချို့ကိုကိုကားပြီးဖော်ပြခဲ့တာပါခင်ဗျာ
။ Israel နိုင်ငံမှာအစိုးရကတရားစီရင်ရေးဆိုင်ရာပြုပြင်ပြောင်းလဲဖို့ကြိုးစားမှုတွေကြောင့်နိုင်ငံရေးမတည်မငြိမ်မှုတွေဖြစ်ပေါ်နေချိန်မှာဒေသတွင်းအင်အားကြီးလာတဲ့ပြိုင်ဘက်အီရန်နိုင်ငံရဲ့ဗက်ပေါင်းစုံကချင်းကြောက်တာကိုရင်ဆိုင်နေရတယ်လို့လေ့လာသူတွေကသုံးသပ်နေပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအစိုးရကတရားစီရင်ရေးကဏ္ဍအပေါ်လွှမ်းမိုးဖို့ကြိုးစားမှုကိုနိုင်ငံတော်ဝန်ဆန့်ကျင်မှုတွေဟာအစ္စရေးနိုင်ငံရဲ့အားနည်းချက်တရက်အဖြစ်အီရန်နဲ့သူ့ကိုထောက်ခံနေတဲ့ဒေသတွင်းအင်အားစုတွေကရှုမြင်နေကြပါလေလို့လည်းအကဲခတ်တွေကယူဆနေပါတယ်ခင်ဗျာ
The protestos and more than the demonstrations it is the threat
အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဒီမှာမကအရန်တပ်ဖွဲ့ဝင်တချို့နဲ့လေရင်မှုတွေကသူတို့ကိုစင့်ခေါ်ရင်မသွားဘူးလို့ပြောဆိုနေတာတွေလို့ဆန့်ကျင်မှုတွေကြောင့်ဒါဟာအစ္စရေးနိုင်ငံပြိုကွဲနေပြီဆိုပြီးတစ်ဖက်ကယူဆလာနေကြတယ်လို့အစ္စရေးအမျိုးသားလုံခြုံရေးအကြံပေးအရာရှိဟောင်းယာကုတ်အမက်ထရိုကပြောဆိုသွားတာပါမြောက်ဘက်လေဗနွန်နဲ့တောင်ဘက်ဂါဇာကမ်းမြောင်ဒေသတွေဘက်ကနေအစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်မှုရဲ့နောက်ွယ်ကနေအီရန်အစိုးရပါဝင်နေတယ်ဆိုတာကိုလည်းအစ္စရေးလေလာသူတချို့ကယုံကြည်နေကြပါတယ်ခင်ဗျာ
စင်ကာပူနိုင်ငံမှာတော့ဆေးကြောက်ပို့ဖို့ပူပေါင်းကြံစီသူဖြစ်သေးတဲ့ချခံထားတဲ့မျိုးသားတူကိုဒီနေ့ပဲကွန်မြတ်လိုက်ပါတယ်မိသားစုကတညာကွင်တောင်းခံတာတွေသေးတဲ့စီရင်ချက်ချခဲ့တဲ့ဒီမှုမှာထောက်ထားခံလည်းမှုမရှိဘူးလို့တကြွလှရှားသူတွေရဲ့ကန့်ကွက်မှုတွေကြားမှာပဲအခုလိုကွန်မြတ်လိုက်တာပါအသက်46နှစ်အရွယ်တန်ဂါရာဂျူဆပီယာဟာ1ကီလိုဂရမ်အလေးချိန်သာရှိတဲ့ဆေးကြောက်တွေကိုမှောက်ခွေရမှာအားပေးကူညီမှုနဲ့2018ခုနှစ်မှာတည်တံစီရင်ချက်ချခံခဲ့ရတာဖြစ်ပါတယ်။စင်ကာပူရဲ့ဥပဒေအရအလေးချိန်ဂရမ်900ကျော်သာရှိတဲ့ဆေးကြောက်မှောက်ခွေမှုမှာလည်းအမြင့်ဆုံးတည်တံအထိအပြစ်ပေးနိုင်ပါတယ်။ဒီနေ့စောပိုင်းကျိုးပေးကွန်မြတ်ခဲ့ပြီးတဲ့နောက်သူ့မိသားစုကိုတည်ဆင်းထုတ်ပေးခဲ့တယ်လို့လည်းစင်ကာပူနိုင်ငံမှာတည်ရန်ပြစ်ပေးထားတာကိုဆန့်ကျင်လှုပ်ရှားနေတဲ့ Transformative Justice Collective အဖွဲ့ကပြောပါတယ်အခုတည်ရန်ပေးခံရတဲ့တန်ဂါရာဂျူးကိုတော့လက်ဝယ်မှာဆေးကြောင်းနဲ့အတူဖမ်းဆီးခဲ့မိတာမဟုတ်ပေမဲ့ဖုန်းနံပါတ်တွေကိုခြေရာခံစုံစမ်းရမှာဆေးကြောင်းပို့ဆောင်ပူပေါင်းကြံစီခဲ့ကြောင်းတွေ့ရှိခဲ့လို့တရားလူရှိနေသူကဆက်ဆွဲခဲ့တာပါခင်ဗျာဖီဝေအမေရိကန်တန်ရဲ့ဧပြီ26ရက်ဗိုလ်ဒူးညထိတ်တဲရောက်တဲ့တွင်ကိုကုခမောင်စွန်မင်းနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုအခုဆက်ပြီးတော့ဆက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ရှန်ကေယနစ်ဆက်မိုးပြဲဖဲခုံမြို့တွေမှာလေကြောင်းတိုက်ခိုက်မှုပါဝင်တိုက်ခိုက်မှုတွေနဲ့ဒေသခံတချို့ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါဒီကေယနဲ့ကန့်နေတဲ့ရှန်ပြည်နယ်တောင်ပိုင်းမှာလေကြောင်းတိုက်ခိုက်မှုအပါအဝင်စစ်ကောင်စီတပ်ရဲ့တိုက်ခိုက်မှုတွေအတွင်းအရသာတချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကပြောပါတယ်အခုလိုမိုးပြင်းနဲ့ဖဲခုံမြို့မှာဒီအပိုင်းတွင်လေကြောင်းက၄ချိန်တိုက်ခိုက်တာပါဝင်လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်ပြင်းထန်မှုလည်းရှိနေတာတွေကြောင့်ဒေသခံတွေဆက်ပြီးတော့တင်းရှောင်နေကြပါတယ်တချို့လည်းတင်းရှောင်ရင်ပိတ်မိနေကြပါတယ်ဒီကြောင်းရန်ကုန်ကပို့လာတာကိုအခြေခံပြီးမဆုမလုံပြောပြပေးပါအောင်ခင်ဗျ
ဒီကနေ့မနက်စောပိုင်းကမိုးပြဲမျိုးအထွတ်ညောင်ဝိုင်းရက်ကွက်မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲဖြစ်ပွားတဲ့အချိန်မှာတော့စစ်ကောင်စီဘက်ကလေရင်နဲ့လေးချိန်လောက်လာပြီးတော့တိုက်ခိုက်သွားတယ်လို့မိုးပြဲမျိုးစစ်ရှောင်းကူညီသူတဦးက VOA ကိုပြောပြပါတယ်
။ဒီမနက်6နာရီမထူးခင်တည်းကတိုက်ပွဲပြင်းထန်တယ်မှာ9နာရီမိနစ်50နေ့ကျင်လောက်မှလေရင်နဲ့လေးချိန်လောက်လာကျဲတော့အခုတိုက်ပွဲဖြစ်တဲ့ဒီကင်းမှာလည်းဒီကြရမှတော်လေးများတယ်ဒီတမနဲ့လောကဒီဟိုအတိခတ်မှုတွေကတော့အတော်များမယ်လို့ထင်တယ်ပဲကျွန်တော်တို့အနေနဲ့ကတော့ဒီတိုက်ပွဲဖြစ်နေခဲမှုကမှမှလည်းသွားလာလှုပ်ရှားလို့မရပါဘူးအဲ့မိနေတဲ့ပြည်သူတချို့ရှိတယ်လို့တော့တင်ကြတာပေါ့နော် မင်းတော်ကြီးဖြစ်တဲ့ခါကျတော့မတည့်တဲ့လူတွေထွက်မမိရလို့အဲ့မျိုးကတော့ထွက်သွားလို့အချင်းမတည့်တဲ့လူတွေပေါ့နော်ပြန်ရှိတယ်ပေါ့
လေရင်ပြန်လှည့်သွားပြီးတဲ့နောက်မှာလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့လည်းပြောပါတယ်မနက်9နာရီကျော်ကနေမနက်10နာရီအထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုရှိနေတုံးပဲလို့လည်းဆိုပါတယ်ပြီးခဲ့တဲ့2022ခုနှစ်စက်တင်ဘာလတဲ့မိုးပြဲမြို့ပေါ်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်ဒေသခံပြည်သူတွေတမျိုးလုံးနှီးပါဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရတာပါဒေသတည်ငြိမ်စားပြူလာတဲ့အတွက်နေအိမ်တွေကိုပြန်နေကြတဲ့အချိန်မှာအခုတဖန်တိုက်ပွဲကပြန်ပြီးတော့ပြင်းထန်လာတာလို့ပြောပါတယ်ဧပြီလ25ရက်နေ့မနေ့နေ့ကင်းပိုင်းလောက်ကဖေခုံမြို့နယ်စောင်းဖွေးကျေးရွာဘက်ကရွာကန်နေနဲ့စစ်ပြေးရှောင်ပြည်သူတွေခိုလုံနေတဲ့လူလူအခြေပြုကိုထူကိုထဆေးပေကန်ကိုစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာကျမ်းမာရေးဝန်ထမ်းနဲ့အမျိုးသမီးအပါအဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကအခုလိုပြောပြပါတယ်
။အဲ့ဒီလိုမျိုးပြစ်ခတ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့အပြည်သူလူထုပေါ့နော်၅ဦးထိခိုက်တယ်၃ဦးကတော့ရတားတွေပေါ့နော်ဆေးရုံလာကုတက်လူတွေကျန်တဲ့ဦးကတော့ဆေးရုံဝန်ထမ်းတွေလို့ကျွန်တော်တည်ရပေါ့နော်အဲ့ဒီထက်မှာအမျိုးသမီးက၂ဦးနော်အမျိုးသားက၃ဦးပေါ့နော်အဲ့တော့စေကန်နေသားလေးတယောက်ပါတယ်နောက်ဒီထိခိုက်ဒဏ်ရာရတဲ့ဒီအမျိုးသမီး၂ဦးထဲက၁ဦးပေါ့နော်မွေးကင်းစကလေးမျိုးဖြစ်တော့ပေါ့နော်၃ရက်ပဲရှိတယ်ကလေးမွေးတယ်ကလေးကိုတော့ဒီအတဝါဝင်နေဆိုပြီးတော့ပေါအောင်ထဲမှာထည့်ထားတော့ပေါ့နော်အဲ့ကလေးမျိုးကခေါင်းမှာထိတော့ပေါ့နော်အဲ့ဆိုရင်ရတဲ့အချိန်ကြီးမှာရှိတယ်လို့ကျွန်တော်ကဦးကြားထားပါတယ်ဟုတ
်စစ်ကောင်စီအနေနဲ့ဆေးရုံဆေးကန်းနဲ့စစ်ရှောင်းစခန်းလိုနေရာမျိုးတွေကိုမကြာခဏပြစ်မှတ်ထားပြီးတော့ပို့ပြီးတော့မှတိုက်ခိုက်လာတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်ဆောင်ဖွေးကျေးရွာရဲ့စေဘေကဟာရွာသူရွာသားနဲ့စေဘေးရှောင်အရက်သားတွေကိုကျန်းမာရေးဆောင်ရှောက်မှုပေးဖို့အတွက်ကိုထူကိုထတိစောက်ထားတာဖြစ်ပါတယ်။ဆောင်ဖွေးကျေးရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခြင်းမရှိသလိုအဲ့ဒီနေရာမှာကာကွယ်ရေးတပ်တွေလည်းရှိမနေဘူးလို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောပါတယ်။ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကအရက်သားခိုလုံနေထိုင်နေကြတဲ့နေရာတွေကိုမကြာခဏပြစ်မှတ်ထားပြီးတော့တိုက်ခိုက်တာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ပြောပါတယ်
။ဘိုးတွေအိမ်တွေစုခွာပြီးတော့မှသူတို့လုံခြုံမဲ့ထင်တဲ့နေရာကိုသူတို့မိသားစုတွေလိုက်ပေါ့နော်။ရွှေ့ပြောင်းပြီးတော့မှဒီအစ်စ်ဒီရှောင်နေရတဲ့အနေအထားမျိုးပေါ့နော်။ဒီလူတွေကဒီစစ်ရဲတံကိုလူလဲခံရပြီးပြီ။သူတို့ရရရွာတွေဥပိန်တွေလည်းသူတို့စွန့်လွတ်ပြေးထားရပြီးပြီ။ဒါတော့မှသူတို့ထပ်ပြီးတော့မှဒီတို့ချုံမထင်တဲ့နေရာတွေကိုသူတို့သွားပြီးမှသိမ်းရှောင်နေရတဲ့အခါမှာတော့မှသူတို့လိုက်ပြီးတိုက်ခိုက်ခံနေရတာကတော့ဒါသူသားမဆန်ဘူးဗျာ။စစ်ကောင်စီကဒါရာဇဝတ်မှုစစ်ရာဇဝတ်မှုကိုသူကမတိမတာမဟုတ်ဘူး။ပေါ်ပေါ်တထင်ကိုကျူးလွန်တယ်လို့ပြောလို့ရတယ်ဗျ
။ဒါအပြင်ဧပြီလ23ရက်နေ့ညပိုင်းတုန်းကကယားပြည်နယ်ဘော်လခဲမြို့နယ်ဟော်ခန်းကျေးရွာတဝိုက်မှာစစ်ကောင်စီရဲ့လေကြောင်းတက်ခတ်မှုကြောင့်ထိခိုက်ပျက်စီးမှုရှိခဲ့တယ်လို့လည်းပြောပါတယ်။အရက်သားတွေထိခိုက်ဒေကျေမှုတွေကြုံနေရတဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေမှာစိုးရိမ်နေကြရပါတယ်
။စိတ်ကမကောင်းဘောနော်မြေပြေတော့ဘယ်လိုပြောရမလဲမသိဘူးစိတ်ကမကောင်းဘူးပြီးတော့ကြောက်လဲကြောက်ကြရတော့ဘောနော်အဲ့ဒီဆိုတော့ဒီမှာတော့ဆီဆောင်နေပြီဒီကမ္ဘာမှာတိုက်ခိုက်တင်းမှုဘောနော
်ဆောင်းဖွေးကျေးရွာတိုက်ခိုက်မှုဖြစ်စဉ်နဲ့မိုးပြဲတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပေါ်ပေါက်နေတဲ့လက်နက်ကိုင်ပဋိပက္ခတွေမှာလေကြောင်းအပါအဝင်တိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူထိခိုက်ဒေဆုံးရမှုတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကလည်းမကြာခဏသတိပေးထားပါတယ်ရှင
်ရှန်ကေယနေဆာမိုးပြဲဖက်ကုံပဲလေကြောင်းအပါအဝင်တိုက်ခိုက်မှုတွေဒေသခံတွေထိခိုက်ခဲ့ရတာကိုမဆွမုံပြောပြခဲ့တာပါအခုတော့စစ်ကောင်စီနဲ့မြေရှင်းလင်းနေတဲ့စကိုင်းဘက်မှာလဲဆလင်းကြီးမှာဒေသခံတချို့အသက်ခံလိုက်ရတာပါဒီအပိုင်းအတွင်းစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းလုပ်နေတဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်မှာဒေသခံတချို့သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်အခုလိုစစ်စင်ရေးတွေကြောင့်ဆလင်းကြီးဒေသခံတွေလည်းအထူးစိုးရိမ်နေကြပါတယ်ဒီကြောင်ရန်ကုန်ကပေးဖို့ထားတာကိုအခြေခံပြီးမက်ခွင်ဖြည့်ထွေးပြပြပေးပါအောင်ခင်ဗျာ
မုံရမျိုးကနေစလင်းကြီးဘက်ကိုစစ်ကြောင်ထိုးလာတဲ့စစ်တပ်ဟာရောင်မကြီးကြီးရွာကနေအိမ်တွေကိုဝင်ရောက်ရှာဖွေတာတွေလုပ်ပြီးအဲ့ဒီကနေမှတစ်ဆင့်စလင်းကြီးမျိုးဘော်ကိုဥတီပြီးတော့လမ်းတစ်လျှောက်ကကြီးရွာတွေကိုနေမြေရှင်းလေးလုပ်နေတာပါနေမြေရှင်းလေးလမ်းတစ်လျှောက်မှာဒေသခံ6ဦးတပ်ဖြတ်ခံခဲ့ရတယ်လို့စလင်းကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်အဲ့ဒီမင်းရမနဲ့ဖျင်းကြတော့အစိုးရရောင်မကြီးဘက်မှာပက်မွေးနေရတယ်ဝင်ပြီးတော့ကျွန်တော်တို့ဒီဘက်ဆာလင်ကြီးဘက်ကိုဥတီလာတာပေါ့ဗျာချွေမင်းရဲ့တောင်ဘက်မှာကျွန်တော်တို့ဟိုမြိုင်ဘက်ကကလတ်တန်တို့လာတဲ့ဒီလူလူလူကိုစစ်ကောင်စီကဟိုတနက်နဲ့ပြစ်သွားတယ်ပေါ့တယောက်ပြေးသွားတယ်ဗျာမကြီးကန်းရဲ့အခြေဘက်မှာ၃ယောက်တက်ထားခဲ့တယ်ဒီနေ့
နှစ်ခင်းယောက်လည်းနှစ်ယောက်တွေ့ခဲ့တယ်ဗျာ။ဒီအားလုံးပေါင်းစုစုပေါင်း6ယောက်ဗျာ
။ကားတက်တဲ့တိုးလာသူကလွဲပြီးကျန်အသက်ခံရတဲ့၅ဦးဟာမုံရမျိုးကနေဖမ်းဆီးခေါ်ဆောင်လာသူတွေဖြစ်တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါရယ်။ပေးဆုံးမှုတွေနဲ့ပတ်သက်လို့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုတော့ VUE ကတိကျအတည်ပြုလို့မရတယ်လို့စလင်းကြီးဒေတာကနေပြည်တော်ရှင်းလင်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းလက်တတော်မတွေ့ရသေးပါဘူးစစ်တပ်နေပြည်ရှင်းလင်းနေတဲ့စလင်းကြီးမြို့နယ်မှာဒေတာခံအများပြားဟာလည်းဘေးလူရောက်ကိုတင်းရှောင်နေကြရတာပါအ
မေရမလေးကျွန်တော်တို့ဒီစလင်းကြီးဘက်ကိုစစ်ကြောင်းဝင်လာတဲ့အခါကျွန်တော်မင်းရနေရမင်းရညရကျွန်တော်တို့ရောမတက်နိုင်ဘူးကျွန်တော်တို့အဲ့လိုပြေးနေရတာစစ်ကြောင်းနိုင်ငံကြားတဲ့မိရရွာတွေကတော့အပေါင်းဆောင်ရတိညာတာပဲအခုချိန်မှာဒီကျွန်တော်စောက်ဝင်နေရတဲ့ဒီအတက်သေးရပဲလွတ်အောင်ကျွန်တော်တို့မနေနားထွန်းနေရပြီးတော့ဒီလန့်သာတာပေါ့ကျွန်တော်တို့အဲ့ဒီတို့စစ်ကြောင်းရှိတယ်ဆိုရင်သူတို့နဲ့ဝေးရအောင်ကြောင်တိတ်နေရတာ
လက်ရှိစစ်တပ်ဟာစလင်းကြီးမြို့ပေါ်ကနေရာ၃ခုမှာဖြန့်ကျက်တက်ဆွဲနေပြီးမြို့အနီးနားကကျေးရွာတွေတိတ်ဆောင်နေကြရတယ်လို့စစ်ကြောင်းနဲ့ဝေးတဲ့ရွာတွေကဒေသခံတချို့ကတော့ကျေးရွာကနေအိမ်တွေစီကိုပြန်လာနေကြပါရဲ့ရှင
်။စကိုင်းဘက်ဆလင်းကြီးမှာစစ်ကောင်စီစစ်စင်ရတဲ့ဒေသခံတချို့တပ်ခံခဲ့ရတာကိုမက်ခင်ဖြူထွေးပြောပြခဲ့တာပါ။အခုတော့ရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့ကန့်သက်ချက်တွေကြောင့်ရခိုင်ဒေသခံတွေအခက်အခဲကြုံနေရတာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်အေတို့ကြားယာယီအပြစ်ခတ်ရထားပေမဲ့လန်ခီပို့ဆောင်မှုဆိုင်ရာကန့်သက်ချက်တွေကတော့ဆက်ရှိနေတာကြောင့်အခက်အခဲတွေအများကြီးကြုံနေရတယ်လို့ဒေသခံတွေကညှိတွားနေပါတယ်။ဒီရခိုင်ဒေသကတချို့နေရာတွေမှာဆိုရင်လဲဆန်နဲ့ဆေးဝါးတည်ယူခွင့်တွေကိုပါစစ်ကောင်စီကအတင်းအကျပ်ကန့်သတ်ထားတယ်လို့ဒီဒေသခံတွေကပြောပြကြပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါဦးခင်ဗျာ
။စစ်ကောင်စီနဲ့ရခိုင်လက်နက်ကန်အေအဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပြစ်ရထားတာ၃လကျော်ကြာနေပြီမဲ့ရခိုင်ပြည်နယ်မှာဒေသခံတွေရဲ့ခီးတွာလာရေးတွေကုန်ပစ္စည်းစေဝါတည်ယူခွင့်တွေကိုစစ်ကောင်စီကတားမြစ်ထားဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မောင်တော်မြို့နယ်မှာဆိုရင်ဆန်နဲ့စေဝါတည်ယူခွင့်တွေကိုစစ်ကောင်စီကအပြစ်ရပ်ပြီးနောက်တလားလောက်သာခွင့်ပြုခဲ့ပြီးလက်ရှိမှာတော့လုံးဝပိတ်ပင်ထားတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပါတယ
်။ဆန်တွေပါတွေလေးလုံးဝအရေးသားကောက်ပေါ်မှာမတင်ရဘူး။အေးတင်ရမယ်။တင်တဲ့ကောက်ကိုတော့ဖဲ့မှာပဲ။သူတို့ကအဲ့လိုမျိုးပြောထားတယ်ပြီးတော့ဆေးလူတွေနေမကောင်းဖြစ်ရင်ဆေးဝါးလောက်ဖို့အတွက်ဆေးကုစားဖို့အတွက်ဆေးဝါးတော့ဆေးဝါးတော့မယူရဘူးတင်ဆောင်ခွင့်မရှိဘူးအခုဆိုရင်မောင်တော်မျိုးပေါ်မှာဆေးဝါးတွေတော့မှချပါတယ်ဈေးကြီးတယ်လူရှင်တဲ့ဆေးဝါးတွေကိုတော့ရှာမရဘူးဖြစ်နေတယ်အဲ့ဒါကတော့
ဒါအပြင်မောင်တော်မြောက်ပိုင်းမှာရှိတဲ့ဒေသခံတွေအနေနဲ့တရွာနဲ့တရွာခီးတွားလာမယ်ဆိုရင်အုတ်ချုပ်ရည်မှုထောက်ကစားပါမှတွားလာခွင့်ရသလိုစစ်စစ်တင်းကျပ်ထားဆဲဖြစ်တယ်လို့လည်းအသက်50ကျော်အရွယ်ဒေသခံအမျိုးသမီးတူကပြောပါတယ
်လေးလေးလေးလေးတွားလာခွင့်တော့ဘာဆိုမှလေသူတို့စိုက်စစ်နေနေတာခီးဆူနိုင်တော့လို့ရတယ်မဲပုံတင်ရောအကုန်လုံးကိုသူတို့ကိုပြောပြရတယ်ဒီမှာပဲတော့လို့ရတာမဲပုံတင်မပါပင်နဲ့တော့တော့လို့မရဘူးရေကွက်အုပ်ချုပ်ရေးမှုနေဒီဖဲမှာဆိုရင်နေဖဲတင်မှာဆိုရင်ရေကွက်အုပ်ချုပ်ရေးမှုရဲ့ထောက်ခံချက်ထောက်ခံစာယူပြီးမှသူတို့ကမဲပုံတင်ပါတကွာအေးရတွေကိုပြားပြီးမှပို့လို့ရတာပါ
အပြစ်ရက်ထားပြီးမဲကန့်သက်ချက်တွေကြောင့်တင်းမာမှုတွေနောက်ဆက်တွဲပြဿနာတွေပေါ်ပေါက်လာမှာကိုလည်းရခိုင်လူအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းတို့လိုဒေသခံတွေကစိုးရိမ်နေကြပါတယ
်ဘာကြောင့်ကန့်သက်လဲဆိုလို့ရှိရင်တော့သူတို့ကတော့ဒီမှာဥပဒေဆိုတာမရှိဘူးပြောတာကတမင်းလုတ်တာတမျိုးကျွန်တော်လုတ်ရှင်တယ်လို့လုတ်တယ်ပြောရှင်တယ်လို့ပြောတယ်ဟိုတို့တမင်းတကာကိုလုတ်တဲ့ပုံစံမျိုးလေးကျွန်တော်ပြောရှင်တယ်ဒီလိုလုတ်ရှင်အပြင်ကျွန်တော်တို့ဒီဟိုအမုံတရားဟိုနှစ်ဖက်အမုံတရားကိုနေပြီးတော့တိုးပွားစေတယ်လို့လည်းကျွန်တော်ပြောလို့ရတယ်နောက်တော့အေးချမ်းဆိုအေးချမ်းဆိုနေထိုင်လို့လည်းပြည်သူတွေကိုလေနှောင့်ယှက်ဒုက္ခပေးတယ်ဆိုလို့ကျွန်တော်ပြောရှင်ပါတယ်သူတို့တော့မလုတ်သိဘူးလို့ကျွန်တော်ပြောရှင်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှကျွန်းရသေးတောင်ကားလမ်းတွေကိုလည်းစစ်ကောင်စီကအခုချိန်ထိပိတ်ထားသလိုစစ်တွေမြို့တွင်းကိုလည်းည6နာရီအထိသာဝင်ခွင့်ပြုထားပါတယ်။အခုလိုပဲတခြားမြို့နယ်တွေမှာလည်းမြို့ဝင်မြို့ထွက်တွေမှာစစ်ကောင်စီကစစ်ဆေးရေးဂိတ်တွေဖွင့်ပြီးကန့်သက်ထားသလိုစစ်ဆေးမင်းမြန်းတာတွေရှိနေဆဲဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစေဝါနဲ့ဆန်အပါအဝင်ကုန်ပစ္စည်းတချို့တည်ယူခွင့်တွေကိုကန့်သက်ထားတာနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကတရားဝင်သတင်းထုတ်ပြန်ပြောဆိုတာမျိုးတော့မရှိပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီတာဝန်ရှိသူတွေနဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကိုမေးမြန်းဖို့ဆက်သွယ်တာတွေရှိပေမဲ့ဖုံးလက်ခံဖြေဆိုတာလည်းမရှိပါဘူးခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့ကန့်သက်ချက်တွေများလွန်းတာကြောင့်ဒေသခံတွေ အပြစ်ခရဆဲထားပေမဲ့အခက်အခဲကြုံရတဲ့အကြောင်းကိုကိုစံကျော်ပြောပြခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်
VOA American တန်ကနေဧပြီလ26ရက်ဗရုညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့အထောက်ထားမဲ့ရင်ဂျာ25ဦးထိုင်းနိုင်ငံတောင်ပိုင်းမှာဖမ်းဆီးခံရတဲ့သတင်းကိုဆက်ပြောပြမှာပါ။အမျိုးသမီးနဲ့ကလေးတွေပါဝင်အထောက်ထားမဲ့ရင်ဂျာ25ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းမှာအာဏာပိုင်တွေဖမ်းဆီးခဲ့တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။လူမောင်ခိုးတွေကမလေးရှားကိုပို့ဖို့ကားထဲမှာဖွက်ပြီးခေါ်လာတယ်လို့လည်းဆိုပါတယ်။ဒီကြောင့်မရေးမှပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဖပွန်မြို့နယ်ရဲကအာရှအဝေးပြေးလမ်းမကြီးမှာဧပြီလ25ရက်နေ့ညပိုင်းကမတင်ငါဘွေရကားတစ်စီးကိုလုံခြုံရေးအာဏာပိုင်တွေကရက်တန့်စစ်ဆေးရမှာတော့ရိုဟင်ဂျာ25ဦးကိုဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်အခုဧပြီလ25ရက်နေ့ညပိုင်းတော့ပေါ့ဗျာဒီထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဖပွန်မြို့နယ်မှာရှိတယ်အာရှအဝေးပြေးလမ်းမကြီးပေါ်မှာဆောက်ကလာပြည်နယ်ဟိုင်ဟိုင်မြို့နယ်ဘက်ကိုပေါ့နော်မောင်းနေလာတဲ့မော်တော်ယာဉ်တစ်စီးဟာမတင်ငါဘွေရအနေထားရှိတာကြောင့်မလို့ရဲစစ်စီးခိတ်ကံနေပြီးတော့တာစီစစ်စီးတာပေါ့အဲ့လိုတာစီစစ်စီးတဲ့အခါမှာရိုဟင်ဂျာ25ဦးကိုတွေ့ရှိပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါလေဗျအဲ့ဒီရိုဟင်ဂျာ25ဦးကဲမှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးငယ်တွေပါပါဝင်နေတာသိရပါတယ်
ထမ်းမိတဲ့ရိုဟင်ဂျာတွေဟာမလေးရှားနိုင်ငံအထိသွားကြမဲ့သူတွေဖြစ်တယ်လို့ထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပြီးအုံသီးတွေတင်လာတဲ့ကားအုပ်ကအလုံးပိတ်အခန်းထဲမှာထည့်ပြီးတဲဆောင်လာကြတယ်လို့လည်းဆိုပါတယ်ဒီနှစ်ထဲမှာတော့ရိုဟင်ဂျာတွေကိုအစုအဝေးနဲ့၄ချိန်လောက်ဖမ်းမိခဲ့တယ်လို့လည်းပြောပြပါတယ
်အဲ့ဒီရိုဟင်ဂျာ25ဦးအစုကိုထိုင်းနယ်မြေဧရိယာတွေကိုအဆင့်ဆင့်ဖြတ်တန်းပြီးတော့မလေးရှားအထိသွားကြမဲ့ရိုဟင်ဂျာအစုပါအဲ့ဒီမှာသူတို့ရိုဟင်ဂျာ25ဦးကိုပုံပြီးတင်ဆောင်လာတဲ့ပုံဖမ်းပြီးတော့ကားအောက်ပိုင်းမှာအလုံးပိတ်အခန်းငယ်လေးတွေပြုလုပ်ပြီးတော့စုပြုံတင်ခေါ်လာတာဖြစ်ပါလေဗျ။အဲ့ဒီတော့ဒီရိုဟင်ဂျာတွေကိုလူကုန်ကူးမှုတိုက်ခိုက်ဥပဒေတမှုပြီးတော့ထိုင်းနိုင်ငံကိုတရားမဝင်ဝင်မှုလောကဥပဒေနဲ့တမှုထိုင်းဥပဒေနှစ်မှုနဲ့အရေးဥပမာဖြစ်ပြီးတော့အခုလိုဖမ်းဆီးခံရခြင်းဟာအခု2023အတွင်းမှာ၄ချိန်မြောက်ရိုဟင်ဂျာအစုဝေးတွေဖမ်းမိတာဖြစ်ပါတယ
်။ဒီလထဲမှာပဲထိုင်းတောင်ပိုင်းချွန်ဖုံးပြည်နယ်ထဲမှာလူပုံကူးသူတွေကားသုံးစီးနဲ့အပြည့်တဲဆောင်လာတဲ့ရိုဟင်ဂျာ89ယောက်ကိုလည်းအမြန်လန်းရဲတပ်ဖွဲ့ကဧပြီလ4ရက်နေ့ကလည်းဖမ်းဆီးခဲ့ပါတယ်။မတ်လ16ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းလကွန်စီထမရပြည်နယ်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာ40ကျော်ကိုလူပုံကူးသူတွေကရာဘာချန်တစ်ခုထဲမှာစွန့်ပစ်သွားခဲ့တာကြောင့်ဒေသခံလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ရှင
်အထောက်ထားမဲ့ရင်ဂျာ25ဦးထိုင်းတောင်ဘက်မှာဖမ်းဆီးခံခဲ့ရတာကိုမရင်မှာပြောပြခဲ့တာပါဖို့သူညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့ဥကျော်စန်တာပုံမှန်တင်ဆက်တဲ့ editor နဲ့ဆွေးနွေးခန်းအပါအဝင်လူစုနဲ့ကြံ့မာရေးအကစားစတဲ့ပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါလေ။အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ဗ ਕਬਾਜੀ ਨੇ ਚੇਸ ਬੀਬੀ ਅਮਾਂਡਿਆ ਕੋ ਸੌਂਜੇਂ ਪੇਨੀ ਬਾਰੇ ਵੀਓ ਅਮਰੀਕਨ ਅਤੰਗਾ ਤਰੇਂ ਮਾਨੇ ਕੋ ਬੱਬ ਪਾਉਂਸੋਂ ਗਾ ਟਿੰਬਿਆ ਪੇਨੀ ਬਾਰੇ ਖਮਿਆ
ਵੀਓ ਅਮਰੀਕਨ ਅਤੰਗਾ ਨੇ ਏਪੀ 26 ਯੇ ਫੋਟੋ ਨਿਆ ਬਾਈ ਸੀਜ਼ਨ ਨੇ ਕੋ ਅਮਰੀਕਨ ਪੀਡੋਂਸੀ ਵਾਸ਼ਿੰਗਟਨ ਡੀਸੀ ਮਿਊਰੋ ਗਾ ਨੇ ਰੇਡੀਓ ਯੋਦਾਂ ਸੀਜ਼ਨ ਫਿ ည 10 ਨਾਈ ਠੀ ਸੱਤ ਪੀ ਰੋ ਠੌਲਿੰ ਪੇਨੀ ਬਾਰੇ ਸਾਈਲੋਮੀਟਰ 3252 တို့ ကနေဖတ်ယူနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းအခုတစ်ချိန်နဲ့ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြပေးနေကြဥကျော်စံတာပုံမှန်တင်ဆက်တဲ့ editor နဲ့ဆွေးနွေးခန်းနောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကြံမာရေးနောက်ကိုရနေအားကစားကဏ္ဍစတဲ့ပတ်စဉ်အစီအစဉ်တွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဥကျော်စံတာရဲ့ editor နဲ့ဆွေးနွေးခန်းပါကကူကျွန်းတရုတ်ထောင်လေကရက်ဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စန္ဒာဆွေးနွေးသွန်သက်ထားပါတယ်။မြန်မာပိုင်းကကူကျွန်းမှာတရုတ်ထောင်လေစကန်တစ်ခုတည်ဆောက်နေတယ်ဆိုတဲ့ကိစ္စအပေါ်အိန္ဒိယကအထူးစိုးရိမ်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီကိစ္စဟာမြန်မာအပါအဝင်ဒေသတွေမှာကောဘလို့ရိုက်ခတ်မှုတွေရှိလာနိုင်ပါလဲ။အခုတပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန္ဒာကိုမမြသစီအောင်ကမေးမြန်းဆွေးနွေးထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသာ
မင်္ဂလာပါပါရှင
်ကိုကိုချွန်းမှာတရုတ်ကနေပြီးတော့ဂျာကန်ထောက်လန်းရေးစခန်းတည်ဆောက်နေတယ်ဆိုပြီးတော့အိန္ဒိယဘက်ကပြောဆိုလာတာရှိပါတယ်ဒီတရုတ်ရဲ့အလုပ်သမားတွေလောက်ကင်နေတာတွေနောက်ပြီးတော့အဆောက်အဦတွေဒါတွေကိုဂျိုဒူအရတဲ့ဓပုံတရားနေပြီးတော့ဒီအိန္ဒိယထောက်လန်းရေးသတင်းတွေပေါ့နော်ပြီးတော့အစိုးရအဖွဲ့အစဉ်အဆက်ပြောလာတာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီသတင်းကဘလောက်ထိခိုင်မာမှုရှိပါသလဲ
ထောက်ထားကတော့အတိအကျလက်ဆွဲလက်ကင်မပြနိုင်ဘူးပေါ့သူတို့လည်းပဲသူတို့သုံးနာတာက listening post ပေါ့လေထောက်လန်းဖမ်းယူနိုင်တဲ့နားဆင်နိုင်တဲ့စခန်းဖြစ်တဲ့အိန္ဒိယဘက်လူတော်ဒါမဲ့လည်းအခုကအိန္ဒိယဘက်ကမြေပုံတွေပြရဲဆွဲအထက်မှာတကယ်တိဆောက်ရေးလုပ်ငန်းတွေကိုသူတို့ချက်ထွင်ပြရဲအဲ့ဒီထက်မှာကိုကိုကျွန်းကြီးပေါ့ကျွန်းကြီးနဲ့ကျွန်းလေးရှိတဲ့ကိုကိုကျွန်းကြီးမှာလေရင်တွင်းတိဆောက်နေရကိုပြေးလမ်းကိုအင်းကမီတာ1300အခုမီတာ2300ထိချက်လိုက်တယ်နောက်ပြီးတော့စက်ခံဘော်ဒရာကြီးတိဆောက်တယ်ဘာညာလုတ်တယ်ဆိုတော့သုံးသက်သူတွေကဘယ်လိုယူဆရတယ်ဆိုပညာရှင်တွေကဟိုဆင်းတဲ့ house ကဆွေးနွေးရတယ်မှာလဲတွေ့ကြပါတယ်တချို့တရုတ်ရဲ့အကူအညီတွေခိုင်းလို့မဟုတ်ဖဲနဲ့တရုတ်ကိုတနည်းအားဖြင့်တရုတ်အလိုကိုလိုက်လို့မဟုတ်ဘဲနဲ့မြန်မာနိုင်ငံအတွက်ဒီဟာတိဆောက်စရာအကြောင်းမရှိဘူးအဲ့နေရာမှာဆိုတော့တရုတ်အတွက်လုပ်ချင်တာဖြစ်တယ်ဆိုပြီးတော့သူကအဲ့လိုဆွဆွဲကြပါတယ်ဆိုတော့ကြည့်လိုက်ရင်တော့ဒါကိုမပြေတော့လဲခံရရှိတယ်လို့ပဲယူဆရမှန်းနဲ့တူပါတယ်မျက်စင်ဒီကိစ္စကို
အရင်တော့ကလည်းလေဒီလိုသတင်းမျိုးတွေထွက်ခဲ့တာပဲဟိုင်းကြီးကျွန်းတို့ဟိုစတဲ့ကြီးကျွန်းတို့မှာဒီလိုမျိုးဒီထောက်လန်းရေးစခန်းတွေတိဆောက်တယ်ဆိုပြီးတော့ဟိုရှိခဲ့ပါတယ်ဆရာအဲ့တော့ဘာကြောင့်ဒီတခါမှမဒီကိုကိုကျွန်းကိစ္စမှမှပို့ပြီးတော့လူတွေကအယုံဆိုင်ပြီးတော့အလေးထားလာတာပါလေ
ဟုတ်ကဲ့တော်တော်ပြောရသတင်းက1990ပြည်လွန်ကလေးကပေါ်တယ်ဆိုအခုခါမှာတော့အင်းရတ်ဗုဒ္ဓရာအတွင်းမှာတရုတ်ရဲ့ထရမ်မိုလာမှုဒီဘက်ကအိန္ဒိယဘက်ကပူပြီးဆိုရင်လာတယ်အိန္ဒိယနောက်ကနိုင်ငံတွေကလည်းပူပြီးဆိုရင်လာလို့ဖြစ်ပါတယ်ဘာကြောင့်လဲဆိုတော့အခုတိဆောက်နေတဲ့ကိုကိုကျွန်းကအိန္ဒိယရဲ့စီရေးရအထက်ချကြတဲ့နီကိုဘာနဲ့ဂျွန်းနဲ့အန်ဒမန်ဂျွန်းအဲ့ဒီနှစ်ခုနဲ့34မိုင်လောက်ပဲဝေးတယ်ဆိုတော့ထောက်လိုင်းကဖမ်းယူနေတာမှဆိုသူတို့ဘယ်လိုစဉ်းစားအကုန်လုံးသူတို့ရနိုင်တဲ့အတွက်ဖြစ်တယ်အဲ့ဒါကိုသူတို့ဆိုရင်လည်းနောက်ခါတရုတ်နိုင်ငံရဲ့အချိန်ရောကလည်းသိကြီးလာတယ်ပေါ့အိန္ဒိယသမုဒ္ဒရာမှာဒါကြောင့်လည်းပဲအိန္ဒိယနိုင်ငံရဲ့နေပောင်းပြီးတော့ပေါ့လေကွတ်ဆိုတဲ့လေးနိုင်ငံအိန္ဒိယရောအင်္ဂလန်ဩစတြေးလျရောအမေရိကန်ဥဆောင်ပြီးတော့လုပ်တယ်အခုခါပစိဖိတ်အတွက်ဆိုပြီးတော့အင်ဒိုပစိဖိတ်ဆိုပြီးတော့သူကကြေပြန်ကြေပြလာတော့အင်ဒိုပစိဖိတ် free and open indo pacific ဆိုတဲ့ကြေပြထားဒီ geopolitical အထက်မှာအပြင်းထန်ဆုံး slogan တစ်ခုဖြစ်လာတယ်အခုအရေးကြီးဆုံးဖြစ်လာတယ်ဆိုတော့ဒီအတွက်ဒီနေရာမှာတရုတ်ခြေကုပ်ဆန်းရလာရင်ဒါကိုသူတို့ဆိုရင်လည်းဖြစ်ပါတယ်ဆိုတော့အဓိကကတော့ဒီအချိန်မှာအိန္ဒိယသမုဒ္ဒရာနဲ့ပစိဖိတ်သမုဒ္ဒရာမှာရှင်ပြိုင်မှုတွေပိုများလာတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့ဒါတော့
အဲ့လိုပြောမယ်ဆိုရင်ဆရာဒီအိန္ဒိယသမုဒ္ဒရာတရုတ်အတွက်ဟိုဘလောက်ထိအရေးပါပါသလဲတကယ်ကတရုတ်ကတောင်တရုတ်ပင်လယ်ကိုပို့ပြီးတော့စိတ်ဝင်စားတာမဟုတ်လားသူတို့တက်ကပို့ပြီးတော့အရေးပါတာတောင်တရုတ်ပင်လယ်မဟုတ်လားဆရာ
မှန်ပါတယ်အ India သမုဒ္ဒရာမှာအဓိကအဖြစ်ဝင်တဲ့ရေလေကြားသမှုရှိတယ်ဆိုတော့အဲ့ရေလေကြားသမှုမှာဟိုဘက်နှစ်ခုကိုတရုတ်ကပိုင်တယ်အဲ့ဂျဘူတီမှာတရုတ်စခန်းရှိတယ်စစ်ခန်းကုတန်ရှိတယ်အဲ့ပင်လယ်နီဘက်ကထွက်တဲ့လမ်းတခါပါရှန်ပင်လယ်ကွေးကထွက်လာတဲ့အဲ့ဟော်မူးရေလေကြားပါရှန်အီရန်ဆိုတာတရုတ်ရဲ့လူပဲလောလောဆယ်မှာအမေရိကန်နဲ့ရန်ဖြစ်နေဆိုတာသူတို့ပိုင်တယ်ဒါပေမဲ့ဒီဘက်ကအရှိဘက်ကဖြစ်တဲ့ဒီဆိုတော့မျက်စိပြောတဲ့မလက်ကရေလက်ကြားကမလက်ကရေလက်ကြားမှာတက်ပတ်သက်နေတဲ့နိုင်ငံတွေစင်ကာပူတို့ဘာတို့အင်ဒိုနီးရှားတို့မလေးရှားတို့အကုန်လုံးနဲ့ကတရုတ်ကကျွန်းလူပြီးတော့နေမြေအရပြဿနာဖြစ်နေနေရာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကလည်းနောက်ဖက်ခိုင်ရင်ရင်ရယ်ဆိုတော့ဒီနိုင်ငံတွေသားအမေရိကန်ဘက်ကိုပါပြီးတော့မလက်ကရေလက်ကြားကိုအမေရိကန်ပိတ်လိုက်ရင်တရုတ်ကအဲ့ဒီကိုသွားလို့မရတော့ဘူးဆိုတော့တရုတ်အတွက်အိန္ဒိယသမုဒ္ဒရာဆိုအရေးကြီးပါတယ်ဒီဟာထပ်ပေါက်ရဖို့ဘာကြောင့်လဲဆိုတော့တရုတ်ကဟိုအာဖရိကတိုက်မှာသူစီးပွားရေးအများကြီးလုပ်နေအိန္ဒိယသမုဒ္ဒရာကိုဖျက်သွားရမှာပဲဆိုတော့အိန္ဒိယသမုဒ္ဒရာမှာမဖြစ်မနေသူတဲ့သွားဖို့လိုအပ်တယ်ဟိုဘက်ကရေလည်းကြားတော့ပွင့်နေတယ်ဒီဘက်ကအထွက်ခက်မယ်အဲ့ဒါကြောင့်မြန်မာနိုင်ငံကထပ်ပေါက်ရရှိရတရုတ်အတွက်အရေးကြီးတယ်ဒီစားဖြစ်ပါတယ
်အိန္ဒိယရဲ့ရည်တည်ချက်ပေါ်ဒီနေရာမှာသူကတစ်ဖက်မှာလည်းရုရှားနဲ့တော်တော်လေးကိုနီးနီးကပ်ကပ်ရှိရအောင်တွေးရပါတယ်နော်အမေရိကန်တွေကလည်းမိဖက်မဟာဗျူဟာမိဖက်တွေဖြစ်တယ်ပေါ့ဆိုတော့အိန္ဒိယရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်ပေးပါမလဲ
အိန္ဒိယရဲ့ယက်တီချက်ကတော့အိန္ဒိယအဓိကဆိုရင်တရုတ်ဖြစ်ပါတယ်အိန္ဒိယမှာတရုတ်ကအိန္ဒိယကိုလုပ်တဲ့ဟာဂါလန်ပေါ့လေအိန္ဒိယလေဘင်းမှာအိန္ဒိယနိုင်ငံပတ်ပတ်လည်မှာသူကဒီဘက်ကမြန်မာနိုင်ငံသူတို့လုပ်မယ်တခါကိုကိုကျော်မှာလုပ်မယ်ဟိုဘက်ပါကစ္စတန်မှာလုပ်မယ်အဲ့ကျွန်းတွေမှာအကုန်လုံးတရုတ်ကိုဝန်းရံတဲ့ဟာတွေလုပ်ထားရဲဆိုတော့သူကတရုတ်ကိုအဓိကဆိုရင်နောက်ပြီးတော့တစ်ဖက်မှာလည်းပဲနောက်ဖက်မှာပါကစ္စတန်တရုတ်ရဲ့မိတ်ဆွေအိန္ဒိယနဲ့မတည့်ဘူးဆိုတော့အရှိဘက်မှာတရုတ်နဲ့အိန္ဒိယနဲ့ကတော့နေဆက်ပြဿနာလည်းကြာခဏဖြစ်နေဆိုတော့ဒီနိုင်ငံကြီးမှာသူတို့ကရောက်စီးမှာဟိုသူဆိုရင်လည်းအတိကသူကအန်ဒီယိုဆိုရင်လည်းတရုတ်ကိုသာဆိုရင်လည်းဖြစ်ပါတယ်ဆိုတော့သူကအမေရိကန်နဲ့လည်းအဲကွတ်တိုဘာလို့မှတဲအောင်ပေါင်းပြီးဆက်ဆံတယ်ရုရှားနဲ့လည်းပဲရင်းနှီးဆက်ဆံတယ်ဒီယူကရိန်းစစ်ပွဲမှာလည်းပဲရုရှားကိုသူကအပြင်းထန်မဆုတ်ချမယ်နဲ့စစ်ဆက်ပြည်လေဖို့သာပြောတယ်ဆိုတော့အိန္ဒိယရဲ့တည်မှုကတော့empower နာနာရည်ရည်လို့ပြောရင်လည်းရတာပဲတချင်ရဖြစ်တော့ဆိုတော့အိန္ဒိယရဲ့အဓိကရည်တည်ချက်ကတော့ဒါပါပဲတရုတ်ကသာသူကစိုးရင်တာကျန်တဲ့ဘက်ကိုသိမစိုးရင်တာဘူးသူကအ
ဲ့ဒါဆိုရင်အိန္ဒိယသမုဒ္ဒရာအတွင်းဒေသရင်းနိုင်ငံတွေပေါ့နော်သူတို့ရဲ့ရည်တည်ချက်ကဘယ်လိုရှိပါသလဲ
အိန္ဒိယသမုဒ္ဒရာအိန္ဒိယသမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံတွေကျွန်းနိုင်ငံတွေပေါင်းလိုက်အလုံး36နိုင်ငံရှိတယ်ဒီထက်မှမှာအရေးကြီးဆုံးကမော်ဒီဗ်တို့လိုအိန္ဒိယသမုဒ္ဒရာလေကသူကအိန္ဒိယသမုဒ္ဒရာကဖြတ်သွားတဲ့ရေကြောင်းမှာအဓိကမဖြစ်မနေရရမယ်ဂျီလန်ခီးရဲ့စခန်းကြီးလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံတွေရဲ့အနေထားကတော့သုံးသပ်သူတွေကတွေ့ကြတယ်ပညာရှင်တွေကဒီနိုင်ငံတွေဟာဒီအိန္ဒိယသမုဒ္ဒရာမှာပြန်ဆိုင်မှုသိပြင်းထန်လာတဲ့အခါမှာသူတို့စီ beneficiary ဖြစ်နိုင်လား victim ဖြစ်နိုင်လားဒီထက်သူတို့အကျိုးများထွက်ထိုင်သလားဒုက္ခရောက်နိုင်သလားဒဇာကံဖြစ်နေသလားသူတို့ဝေခွဲရခက်နေတယ်အဲတချို့တွေကလည်းပဲဟိုဘက်လိုက်ဒီဖက်လည်းစဉ်းစားပြီးတော့တွေးခေါ်နေရတယ်ဆိုရင်အစင်လားအမျိုးမျိုးရှိပါတယ်အဲ့ဒါကတော့ဆိုတော့သူတို့ကတော့ပြပြသားသားပါဝင်နေဆိုရဲပေါ့လေအဲ့ဒီရေလိုက်ကလည်းဆက်ဆံသွားမဲ့အနေထားလောလောဆယ်ရှိပါတယ
်ဒေတာရင်းဒီနိုင်ငံတွေရဲ့ယက်တီချက်နဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ယက်တီချက်ကရောဟိုတိုင်းပြည်အတွက်အကျိုးရှိမဲ့ယက်တီချက်ပါလား
အာပြောရခဲ့ပါတယ်တိုင်းပြည်အတွက်ကတော့သိသတိထားမယ့်အခြေအနေပါမြန်မာနိုင်ငံဟာမြန်မာနိုင်ငံဟာအဲ့လိုနှစ်ဖက်နေဖို့သိအရေးကြီးပါတယ်ကျွန်တော်ဒီဟာတတိယလို့တခုပြောရင်ဒေါက်ဆန်စုကြည်ဒီလာတော့ငါသူ့ကိုကျွန်တော်အင်တာဗျူးလုပ်ခုပါတယ်အဲ့တရုတ်နဲ့နောက်နဲ့ဆက်ဆံရေးကြားနဲ့ပတ်သက်ပြီးတော့မင်းကဒေါက်ဆန်စုကြည်ကကျွန်မတို့ကတဲ့ဘယ်နိုင်ငံနဲ့တည့်လို့ဘယ်နိုင်ငံနဲ့မတည့်ဘူးဆိုမျိုးလုံးလုံးမရဘူးနှစ်ဖက်လုံးနဲ့အဆင်ပြေအောင်ဆက်ဆံရမယ်ဆိုပြီးသူကပြောဦးပါတယ်တော့ that thing မနဲ့စကားပါဆိုတော့အခုလောလောဆယ်မြန်မာနိုင်ငံမှာယက်တီနေရကတော့မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပို့ပြီးတော့နှီးနေတယ်နှီးယူနေမကောက်ပေါ့လေအခုအာနာသိမ့်ပြီးနောက်မှာတရုတ်ကလုံးဝမိခူလာတဲ့ပုံစံမျိုးဖြစ်လာတယ်ဆိုတော့တစ်ဖက်မှာလည်းပဲအာ NUG တို့ဘာလို့ကဒီစစ်ကောင်စီကအမေရိကန်ဘက်နဲ့ပုံနှိပ်ဆက်သွားမှာတော့တရုတ်ကလည်းစိုးရင်လည်းဒါလည်းပဲသူတို့လက်တွေ့ပြပြီးသားပဲဟိုမှာဒီမှာရုံဖွင့်နိုင်တဲ့တပြိုင်တည်းတိုင်းရင်းသားတွေခေါ်တွေ့တာတို့အဲ့ဒါကျွန်တော်လည်းအမြဲတမ်းကြားနေရဆိုမြန်မာအတွက်သိသတိထားမယ့်အခြေအနေဖြစ်ပါတယ်အတင်းဆုံးမခံနိုင်တဲ့အခြေအနေအဓိကသတိထားစရာကတော့မြန်မာနိုင်ငံဟာဒီတရုတ်ရဲ့ဩဇာအုပ်ကိုလုံလုံလလကြားယူရမလားဆိုတာပဲဖြစ်ပါတယ်သူရဲ့အကူအညီကိုမိခွေးသူရဲ့အထောက်ပံ့ကိုယူရင်းနဲ့ပေါ့လေအဲသူလိုက်လျော်ရင်းလိုက်လျော်ရင်းနဲ့သူရဲ့ဩဇာအုပ်ကိုလုံလုံကြောက်သွားမလားဆိုတာတော့သတိထားသင့်တယ်လို့ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ဒုက္ခပေးမှာမဟုတ်ပါဘူး။အိန္ဒိယစီ
မြန်မာနိုင်ငံကတရုတ်ဘက်ကိုပါသွားမယ်ဆိုတာသူအဓိကထားတယ်မြန်မာကိုဖိလေလေတရုတ်ဘက်ကိုတွန်းပို့လေဖြစ်မယ်ဆိုတာကြီးကြောက်အဓိကဆိုရင်တချို့ကတော့အိန္ဒိယအရှေ့မြောက်သဘုံတွေကိုတိုက်တဲ့ခါမှာဗမာအခွင့်အရေးလိုလိုအဲ့ဒါကမိုင်းနာအဓိကကတော့သူကဗမာတရုတ်ဘက်ကိုပါသွားမှာဆိုလို့အိန္ဒိယအများအားချုံးမပြီးတော့ပေါင်းသင်းမှုကျူးစမ်းနေရဆိုတာတွေ့ရပါတယ်ဆိုတော့မြန်မာကတော့သိသိထားမှချင်း
သလဲ
အဲဘာကနာလဲဘာမြန်မာနိုင်ငံဆိုင်မှာသူတို့နှစ်ယောက်ကတော့နှစ်ဖက်လုံးကတော့ဆွဲမှာပဲတရုတ်ဘက်ကတော့လုံအောင်ပါနေပြီတော့အခုကတော့တရုတ်စီကလက်နဲ့ကူညီရတယ်စီးပွားရေးအဖြစ်နဲ့တရုတ်ကအဓိကလုပ်တယ်ဆိုအိန္ဒိယကလည်းပဲမြန်မာနိုင်ငံမှာသူတို့လည်းပြန်ပြီးတော့ဒါဟိုကတော့ looked east policy ရှိတော့အရှောက်သူတို့တစ်ခါမြန်မာနိုင်ငံဆင်းထွက်မယ်အခုကျတော့ act east ရှိတော့အရှောက်မှာရှိပဲမှာလှုပ်ရှားမယ်ဆိုတော့မြန်မာနိုင်ငံသူတို့တည်းလည်းအရေးကြီးပါတယ်မြန်မာနိုင်ငံသူတို့လက်လွတ်ခံလို့လုံးဝမဖြစ်ဘူးတရုတ်ဘက်ကလုံးဝပါတော့လည်းမဖြစ်ဘူးဆိုတော့အိန္ဒိယကတော့ဒီလိုပဲမြန်မာနိုင်ငံနဲ့ရေးလိုက်ငှားလိုက်ဆက်ဆံဖို့ကြိုးစားနေမှာဖြစ်ပါတယ
်ဒီ American နဲ့တရုတ်ချားမှာအဆက်ဆံရေးရအဖို့အထစ်လေးတွေရှိတယ်ဆိုပေမဲ့လည်းသူကအပြုသဘောဆောင်တဲ့ဆက်ဆံရေးနောက်တစ်ခါစီးပွားရေးမှလည်းမျှတတဲ့စီးပွားရေးစနစ်တစ်ခုရှိဖို့လိုတယ်ဆိုပြီးတော့ American ဘဏ္ဍာရေးဝန်ကြီးဒီ Janet Yellen ကပြောခဲ့ပါတယ်အဲ့ဒါကရောစိတ်သက်သာစရာတစ်ခုဖြစ်နိုင်မှာသလား
အာသိကောင်းမတဲ့ပြောကြချက်ပါအဲ့ဝန်ကြီး Yellen ပြောတဲ့ကိစ္စဟာစိတ်သက်သာစရာဖြစ်ပါတယ်တကယ်တော့လည်းပဲ American နဲ့တရုတ်နဲ့တကယ်စစ်ဖြစ်မလားဆိုတာဖြစ်မယ်လို့မထင်ပါဘူးအမေရိကန်နေနေလည်းခုဘက်မှာစစ်တိုင်းနေတော့ဒီဘက်ကိုသူတို့ကသိပ်ပြောစိတ်ဝင်စားဘူးနောက်ပြီးတော့ဒီမြန်မာနိုင်ငံတို့ဘာလို့သူသဖြင့်မြန်မာနိုင်ငံလိုဟာမျိုးကအမေရိကန်တို့အဓိကအကျိုးစီးပွားမရှိပါဘူးတရုတ်တက်တာအကျိုးစီးပွားရှိရပါဆိုတော့မြန်မာနိုင်ငံမှာတရုတ်ကဩဇာပုံပြီးလွှမ်းပိုင်ခွင့်ရှိရဆိုတော့အမေရိကန်တွေကလည်းပဲသဘောပေါက်လက်ခံပြီးသားဖြစ်ပါတယ်ဆိုတော့အခုအမေရိကန်နဲ့တရုတ်နဲ့လည်းပဲလေအားဖြင့်သာတင်းနေကြတာသူတို့ရဲ့ဘာသာကတော့နိုင်ငံရဲ့အကျိုးစီးပွားပေါ့လေ national interest ဆိုပြောရဲတခါတော့ national interest ဆိုဘာလဲအမေရိကန်မှာနိုင်ငံရေးအဖြစ်ရေကောက်ပွဲလာတော့မှပြိုင်နေရတယ်ဟာတရုတ်ကကြတော့မင်းတို့ချော်ပြီးတယ်ဆိုတာမျိုးဆိုရင်သူကဟိုရေကောက်ပွဲမဲရှုပ်မယ်ဆိုသူပါတီအကျိုးစီးပွားလဲပါတယ်ဘာကြောင့်လဲဆိုတော့ဘိုင်ဒန်ကအဖဂန်နစ္စတန်ဆိုခေါ်ခဲ့တယ်ဟာအရန်သိခါကြတယ်နိုင်ငံရေးအဖြစ်လည်းကြဆင်းတယ်ဟာအခုယူကရိန်းမှာတင်းတင်းမာမာလောက်တာတော့မှာဒါကိုခြေပါဖို့အတွက်လုပ်တယ်ပြန်ကမ်းမီအောင်လုပ်တယ်လို့သုံးသပ်ပြရဆိုကြပါရဲ့ဆိုတော့ထွန်းနီလောင်းပဲတရုတ်ကိစ္စမှာတရုတ်အင်အားကြီးလာတာကိုဘမမထိန်ဘူးဆိုတာသူကပြောခံမှာဆိုတော့ဟာတိုင်ဝမ်ကိစ္စကိုသူတို့ဆရာလူတွေသွားလိုက်ပါညာလူတွေအတင်းထိန်ဖို့လုပ်တယ်တရုတ်ကလည်းတင်းလုပ်တယ်သို့သော်တရုတ်လည်းစင်ဖြစ်ခြင်းဘူးသူတို့စီးပွားရေးလုပ်တယ်သူတို့စီးပွားရေးပြက်ကုန်မှာပေါ့ဂျန်နယ်ယလင်းပြောတာသိတံမှုရှိပါရဲ့ဆိုအမေရိကန်နဲ့ထွန်းနီလောင်းသူကထင်းတယ်သူတို့တယောက်ကတော့တွေးရင်တော့တယောက်တယောက်ပြုံးပြုံးဆွေးနွေးတော့လုပ်ကြမှာပဲသို့သော်လည်းပဲနိုင်ငံရေးအဖြစ်ဟဲ့ငါလည်းပဲငါတို့နိုင်ငံကျူးစွားဆွေးလုပ်ရမှာပဲဟိုဘက်ကတရုတ်ဘက်ကလည်းသူ့အကျိုးစီးပွားပဲတကယ်တော့သူ့အနာတီမြေရေးအတွက်လည်းပဲဒါနိုင်ငံအကျိုးစီးပွားဆိုရရောချတာလည်းပဲအများကြီးပါမယ်လို့ပဲပုံမှန်လေးလေးပြောမှဖြစ်ပါတယ
်ကကူချင်းတရုတ်ထောက်လိုင်းကရဆိုတဲ့ကောင်းစင်နဲ့ဒီလိုထောက်လိုင်းသတင်းတွေတန်တရာရှိစရာတွေကိုအိန္ဒိယဘက်ကစိုးရိမ်နေတာကိုဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာမမြသစင်အောင်နဲ့အတူပြောပြခဲ့တာပါအခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါအမျိုးသမီးတွေဓမ္မရာလာရာအတွက်သိထားတင်တာတွေကိုပြောပြထားပါတယ်မိန်ကလေးတယောက်ရေရောက်လာပြီဆိုတာနဲ့ဓမ္မရာလာရာကိုသိရှိဖို့လိုပါတယ်စနစ်တကျသေချာသိမထားဘူးဆိုရင်ပါဇက်ပြောနဲ့ပြန့်နေတဲ့အယူဆမှားတွေကိုကြားသိပြီးအန်လျေပုံများလာနိုင်တာမို့ပါလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်တင်ဆက်ထားတာကိုနောက်ဆက်ကြည့်ရှုကြပါဦးခင်ဗျာ
မိန်ကလေးတယောက်အရေရောက်လာပြီးယာတီပေါ်ပြီးဆိုရင်ဒီကိစ္စအကြောင်းကိုတည်တည်ချာချာသိရှိထားဖို့လိုအပ်ပါတယ်အပြုဖြစ်လာပြီးမိခင်တယောက်ဖြစ်နိုင်နေပြီဆိုတာတွေကိုအသိပညာပေးထားဖို့လိုပြီးဒီထားရမယ့်အချက်တွေကိုလည်းပြောပြထားရမှာပါရာသီလာနဲ့ဖြစ်စဉ်အကြောင်းနဲ့ရာသီလာနဲ့ပတ်သက်တဲ့အယူဆအမှားတွေအကြောင်းကိုတဖမီးရဲ့အထူးဆရာဝန်တဦးဖြစ်သူဒေါက်တာဦးစိုးလင်းကအခုလိုရှင်းပြထားပါဗျ
။မင်းကြီးတယောက်ဆက်ပြီးတော့အရွယ်ရောက်လာပြီးရာသီပေါ်ပြီးဆိုတာနဲ့နော်သူတိရမယ်ချက်တာပါလဲဆိုလို့ရှိရင်ဒီစင်းရောက်ကြလေးတယောက်လည်းအတူတူတစ်ခါတစ်ချက်လေးနေလိုက်တာနဲ့သူ့ဘဝကလည်းပြည့်စည်သွားနိုင်တယ်။ဘုရားကလည်းအဲကိုယ်ဝင်ရှိသွားတယ်။အဲ့တော့ရာသီလာတွေဆိုတဲ့ อดิเปเนาะญาติลาเรซื้อติงเกตอ่ะดิเมงลีอ่ะอยู่ผิดไปเนาะมีกินเดียวผิดไปဆိုတော့อดิเปเว้ยเดี๋ยวเราเมงลีเนี่ยไม่ติดหรอกติดหรอกไอ้ขาก็จ้ะเนาะญาติลาเนี่ยขาใจเนี่ยฮะญาติลาตัวตุ้ยปุ๊บซีนเนี่ยรู้อยู่ซะญาติเนาะตัวตุ้ยปุ๊บดิซีนรู้สิเนาะญาติๆซีนปุ๊บก้าวเลยเนาะอะไรไม่รู้ป่ะอะแล้วญาติๆซีนอ่ะตัวตุ้ยปุ๊บชะดีนี่ตอกเมยน่ะไม่รู้ดิเนาะอะแล้วญาติๆเนี่ยฉิมมาก้าวช่อเองฮ ဆိုတာကိုဆရာကဒီလိုပြောပြရမှာဒီနေ့ကျတော့ဒီဒီလေးဟာဒီမိန်းလေးတယောက်ရဲ့เนาะတကယ်မိခင်ဖြစ်လာနေဆိုတော့အထင်မှတင်ကြတာတစ်ခုတောင်ကပတဲ့ဒါတင်ကြတာတစ်ခုဖြစ်တယ်ဒါသူ့ဘုတ်လုံးဝမဟုတ်ဘူးเนาะတင်ရဲ့အတွင်းမိန်းလေးဟာတလားတို့ချင်းထူထဲလာတယ်အဲ့ထူထဲလာတဲ့တင်မိန်းလေးဟာเนาะမိခင်ဖြစ်မဲ့အဲမိခင်လောင်းလေးရဲ့เนาะတင်နေဦးကလေးလေးတယောက်ဝင်လာနေပြီဘုတ်ဆိုတ အဲ့ဒါလေးတကယ်လို့များနော်အဲမြို့သားကြောင်းနဲ့မတွေ့ဘူးဆိုရင်နော်အဲ့ဒီဦးလေးကလည်းတည်သွားတယ်နော်အဲ့ဒီထူလာတဲ့ဒေကနာတည်မေးလေးကလည်းသူ့အတူကြွေကြပါအဲ့ကြွေကြပါဆိုတော့ရာသီလာတယ်လို့ခေါ်လိုက်တယ်နော
်ရာသီလာတဲ့အချိန်မှာရေမချိုးရဘူးခေါင်းမလျှော်ရဘူးအိမ်ထဲမှာပဲနေသင့်တယ်ဆိုတော့အယူဆအမှားတွေလည်းရှိပါတယ်ဒီချိန်မှာတကူကြီးတန်ရှင်းရေးကိုဂရုစိုက်ဆောင်ရွက်ထားပြီးပျော်ပျော်ရွှင်ရွှင်လန်းလန်းဆန်းဆန်းရှိနေဖို့ပို့ပြီးလိုအပ်တယ်လို့ဒေါက်တာဦးစိုးလင်ကအခုလိုရှင်းပြပါဗျ။
ညဒီလာတဲ့ချိန်မှာခေါင်းဆော်လိုက်လို့ရှိရင်ဟာငုတ်သွားမယ်နော်။ဟာတေတတ်တယ်စသဖြင့်ပေါ့။နောက်တော့ရင်ငွေ့လို့ပေါ့။ညဒီလာတဲ့ချိန်ကမင်းကြီးတောင်မတန့်တဲ့ချိန်ဖြစ်တယ်။နော်ဒါကြောင့်အဲ့ဒီချိန်ကနော်ဟာမင်းကြီးတောင်စင်ကြီးနဲ့ပေါ့နော်။ပြင်းနေအိမ်တွင်းမှာပဲနေရမယ်ဟာလို့ပေါ့။ခေါင်းမလျှော်ကြီးမချိုးအောင်ဟာအဲ့လိုပုံစံမျိုးအများကြီးပြောတယ်။အဲ့ဒီအချိန်မှာရေးကြည့်တဲ့လုပ်တွေဆိုသူကတိတ်ပြီးတော့မလုပ်စေချင်ဘူးဒါမျိုးတွေပေါ့နော်ဘာလို့မတန့်ရှင်းတဲ့အချိန်ကိုအဲ့ဒါမျိုးတွေသူကပြောကြတယ်နော်ဘာဒီသာတူးဆင်းနေဆိုတော့မင်းလေးတယောက်တာသူကမင်းလေးတယောက်ရေမကောင်းတဲ့အချက်လို့သူကယူဆမိမဖြစ်ရတာသူတွေဆင်းနေတာအညစ်အကြေးတွေဆင်းတာမိမဘဝရုံညံ့နေပါလေအဲ့လိုကြီးပြောတာရှိတယ်ဒါလုံးဝမှားယွင်းနေတော့တကယ်တမ်းကျတော့အဲ့ဒီလိုသာတူးကြီးဆင်းခြင်းဟာသူစလူတွေဟုတ်တယ်မလားလူလောကတွေကိုရောက်လာတဲ့မိခင်တယောက်ဟုတ်တယ်မိခင်တယောက်ဝိခွားပြီးတော့ဆက်ပြီးရောက်တာအဲ့လိုရောက်လာဖို့အတွက်ဒီဟာဒီရေးတာမလာလို့ရှိရင်မိခင်လောက်တော့လုံးဝမဖြစ်ဘူးဆိုတော့အဲ့လိုမျိုးတော့အတိတ်ပဲပေါ့ဗျာဒါကြောင့်ယာတိလာခြင်းဟာနော်ဥနာလိုယုံညံ့တာတော့မတန့်တာတော့နော်သွေးပုတ်ပြီးစဉ်းစားလုံးဝမဟုတ်ပဲနဲ့ဥနာလိုပေါ့အာတကယ်မိခင်ကောင်းတယောက်ဖြစ်လာဖြစ်လာမယ်ဆိုတဲ့တင်ကြတာအမှတ်တာဖြစ်တယ်ဒါကြောင့်မတန်ဘူးနော်ဒါယုံညံ့တာတော့ရစ်ကြီးတယ်မဟုတ်ပဲနဲ့တက်ကပ်ပါတဲ့နော်အဲญาติทุกข์ဖြစ်တယ်ตันนี้ด้วยก็เจอลุยาแล้วเจ้าญาติบ้านลูกเสียก็เจอล่ะลูกญาติบ้านนี่ป่วนล่ะเลยก็ไอ้กองนี่แล้วเจ้าไอ้ฉิมันทั้งๆชื่นๆเนาะเปียวๆชื่นๆเนี่ยห่มล่ะคือลั่นๆๆตะแต่จะทําในนี้อ่ะมันไอ้อย่างเนี้ยมันไอ้ไอ้นี่จะไม่รู้อะคือเว้ยบ่ลิญาติลาได้ฉิมันอายชินน่ะไก่เค้ดาเนาะแล้วเจ้าไอ้ฉิมันตัวอ่ะแต่ถ้าจะญาติมาลายินรู้ตัดฉิตัวแล้วชื่อดีเลยฮะสิทธิ์นี่ตัวอลุไม่จักนาวอยู่นี่ผิดลายินก็ไอ้ถ้าจะยินเนาะအဲတက်ကျွမ်းသားလေးတဲ့ဆရာဝန်ကြီးနဲ့တရားဦးအဲလိုပါသွားပြီးတော့ပြတ်တာပြီးတော့စိတ်ကူတမှုကိုခံယူဖို့လိုတယ်ဆိုတော့ဆရာတော်သိဖို့လိုတာပေါ့
မိန်းကလေးတယောက်အရေရောက်ချိန်မှာသိရှိထားတဲ့နဲ့ရာသီလာလေးဖြစ်စဉ်အကြောင်းနဲ့အယူဆအမှားတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
အမျိုးသမီးတွေအားလုံးအတွက်တကယ်အရေးကြီးတဲ့ဓမ္မရာလာတာမှာအယူဆမှားနေတာတွေနဲ့နောက်တကယ်တမ်းသိထားတင်တာတွေကိုဒေါက်တာသင့်စောလူထုနဲ့ကျန်းမာရေးခန္ဓာမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားခန္ဓာကိုနှဆင်ကြည့်ရှုအောင်ပါအင်္ဂလန် FA ဖလားဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်နဲ့မန်ချက်စတာစီးတီးတို့ဖိုင်နယ်တက်သွားကြပါပြီကမ္ဘာကျော်တင်နစ်ကစားသမား2ယောက်ကတော့ဒဏ်ရာတွေကြောင့်စပိန်နိုင်ငံမှာကျင်းပမဲ့မက်ဒရစ်Open Tennis ပြိုင်ပွဲနဲ့လွဲချော်သွားခဲ့ရပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ပြဖေးထားတာကိုအေးအေးဆေးဆေးအနားယူနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
အင်္ဂလာပါဗျာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်အင်္ဂလန်က FA ဖလားဘောလုံးပွဲတွေမှာတော့ Manchester United Final မှာတွေ့ကြမှာဖြစ်ပါတယ်FA ဘလာစီမီဖိုင်နယ်ကိုပြီးခဲ့တဲ့သတင်းပတ်ကဝမ်ဘလေးမှာကစားခဲ့ကြတာမှာစနေနေ့ကတော့ Man City ကရှန်ဖီးယူနိုက်တက်ကို3ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။ဒီဘက်မှာ Man City ရဲ့3ဂိုးစလုံးကို Algeria တိုက်စစ်မှု Real Madrid က Twin B Hattrick ယူသွားခဲ့ပါတယ်။ မက်ဆီဒီကရှက်ဖီးယူနိုက်တက်ကိုအခက်အခဲမရှိဘဲ၃ဂိုးပြတ်နဲ့နိုင်ခဲ့ပေမဲ့တနင်္ဂနွေနေ့ကဒုတိယဆီမီဖိုင်နယ်မှာတော့မန်ချက်စတာယူနိုက်တက်ကဘရိုက်တန်နဲ့အကြိမ်နဲ့ကစားပြီးနောက်ဆုံးပယ်နယ်တီမှာ၇ဂိုး၆ဂိုးနဲ့အနိုင်ရပါတယ်။ဒါကြောင့်ဖိုင်နယ်မှာတော့မန်ချက်စတာယူနိုက်တက်နဲ့မန်စီးတီးတို့တွေ့ကြမှာဖြစ်ပြီးတော့ဒါဟာ FA ဖလားသမိုင်းတစ်လျှောက်မန်ချက်စတာနဲ့ပထမဆုံးအကြိမ်ဖိုင်နယ်မှာတွေ့ကြမှာလည်းဖြစ်ပါတယ်။မန်စီးတီးတင်ဟာဒီနေ့ဘောလုံးရာသီမှာပရီးမီးယားလိဂ်မှာလည်းချန်ပီယံဖြစ်ဖို့အတွက်အာဆင်နယ်နဲ့အကြိမ်နဲ့ဖြစ်နေတယ်လို့Champions League မှာလည်း semi final အထိရောက်နေပြီးတော့ FA Plus မှာလည်း final အထိတက်လာတာကြောင့်1999ခုနှစ်တုန်းက Man U အသင်း Plus 3လုံးရတယ်လို့မျိုး Man City အသင်းလည်း Plus 3လုံးရနိုင်တယ်ဆိုတဲ့တင်ပြပေးပြောဆိုမှုတွေလည်းရှိလာနေပါတယ်။ဒါမဲ့လည်း Man U နေပြ Eric Ten Hag ကတော့အဲ့လိုမဖြစ်အောင် FA Plus final မှာရှိသမျှအဆောင်းကုန်ကစားသွားမယ်လို့ပြောလိုက်ပါတယ်
။ We proved that we could beat them but then we have to play the perfect gameI think for me still that was the perfect
ကျွန်တော်တို့သူတို့ကိုအနိုင်ကစားနိုင်တယ်ဆိုတာကိုပြပြီးပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့အကောင်းဆုံးကစားနိုင်ဖို့လိုပါတယ်ကျွန်တော်တို့အတွက်တော့အမပေးပွဲမှာ Man City ကိုနိုင်တဲ့ပွဲကအကောင်းဆုံးပွဲပါဒါပေမဲ့ကျွန်တော်တို့ထပ်လုပ်ဖို့လိုပါတယ်အိုင်နယ်မှာနိုင်ရင် Man U ပေးသက်တွေဘယ်လိုနေမလဲဆိုတာကျွန်တော်တို့နားလည်ပါတယ်ပေးသက်တွေပြောရအောင်ကျွန်တော်တို့အဆုံးကုန်လုပ်သွားမှာပါနောက်ထပ်ဖလားတစ်လုံးရဖို့ကျွန်တော်တို့အဆုံးကုန်ကြိုးစားသွားမှာပါ
FA Plus Final ကိုတော့ဂျွန်လ3ရက်နေ့စနေနေ့မြန်မာစံတော်ချိန်ည8:00နာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ Premier League ဘောလုံးပွဲတွေမှာတော့ဒီနေ့က Final ဘွဲလို့ပြောရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မန်ပီးစီးယားဒိတ်က Arsenal နဲ့ဒုတိယနေရာက Man City တို့ Man City ရဲ့ခွဲမှာဒီနေ့ကစားကြမှာဖြစ်ပြီးတော့ Champion လူမဲ့ Final ဘွဲလို့ပြောရင်လည်းပါတယ်လို့မဆိုနိုင်ဘူးလို့ပြောရမှာပါ။ Arsenal ဟာအခုလောလောဆယ်မှာ Man City ထက်၅မှတ်သာနေပေမဲ့တပွဲပိုကစားထားပါတယ်တကယ်လို့မန်စီးတီးကသာဒီပွဲကိုအနိုင်ရပြီးတော့နောက်ထပ်လက်ကျန်နှစ်ပွဲကိုပါထပ်အနိုင်ရမယ်ဆိုရင်တော့လေးမှတ်ပြန်ပြီးတော့သာသွားမှာဖြစ်ပါတယ်ဆိုတော့အာဆင်နယ်အနေနဲ့ဒီပွဲမှာမန်စီးတီးကိုနိုင်ဖို့လိုနေပါတယ်ဒါမဲ့လည်းမန်စီးတီးခွင့်မှာကစားမှာဖြစ်လို့ဒါကအာဆင်နယ်အတွက်တော့အကြီးမားဆုံးစိန်ခေါ်မှုလို့ဆိုရမှာပါဒါကြောင့်အာဆင်နယ်အနေနဲ့ဒီပွဲမှာအ ਨੇ ဆုံးတော့တရေလောက်ထိန်းကစားနိုင်မှနောက်ပိုင်းမှာမျှော်လင့်ချက်ရှိနိုင်မှာလည်းဖြစ်ပါတယ်ဂေါ်ဒီယိုလာကတော့ champion ဖြစ်ဖို့အတွက်အသင်းရဲ့အချိန်ဟုန်ကအဓိကဖြစ်တယ်လို့ဒီ Arsenal နဲ့ပွဲမထိုင်ခင်မှာပြောထားပါတယ်ဒီနှစ်သင်းရဲ့လက်တော်ကစားနေတဲ့ခြေကိုကြည့်မယ်ဆိုရင်တော့ Man City က Premier League မှာနိုင်ပွဲတွေဆက်နေချိန်မှာ Arsenal ကတော့ပြီးခဲ့တဲ့တောက်ကြာနေ့က Southampton နဲ့3ဂိုးစီတည်ကြတာအပါအဝင်3ပွဲဆက်တိုက်တည်ကြထားပါတယ်ဆိုတော့ Man City နဲ့ Arsenal ပွဲပေါ်ဘယ်လိုခံမှန်းသလဲဆိုတာနဲ့ Premier League ဖလားကိုဘယ်သူရမလဲဆိုတာနဲ့ပတ်သက်ပြီးဆောကဖော်လို့ကြတဲ့အိတာချုပ်ကိုကျော်မျိုးရံကတော့
မန်စီးတီးနဲ့အာဆင်နယ်ပွဲကတော့ပရီးမီးယားလိဂ်တရဖူလူပွဲအတွက်ဆုံးဖြတ်ပွဲလို့ဖြစ်နေတာ။အာဆင်နယ်က၃ပွဲစတိုင်တင်ရင်ကျလိုက်တာမှာတော်တော်လေးကိုတာစီရမှုတွေပြက်ပြယ်သွားခဲ့ရတယ်။အာဆင်နယ်ရဲ့အခြေအနေကိုကြည့်ရတော့နောက်တန်းအားနည်းသွားပြီးတော့စိတ်ပိုင်းဆိုင်ရာမန်တဲလီမှာသူတို့အရန်အားနည်းသွားတယ်လို့ကျွန်တော်ထင်တယ်။ PR တန်ကိုစိတ်ပိုင်းဆိုင်ရာအာဆင်နယ်ကခံနိုင်စမ်းမရှိဘဲနဲ့ဒီစော်ဒါဒန်ရဲ့ဘွဲမှာလေချစ်စွမ်းပိုင်းကဘလို့မအားရစရာမကောင်းဘူးအခုမန်စီးတီးရဲ့အိမ်ဘွဲမှာမန်စီးတီးကအိမ်ဘွဲတိုက်ဆက်အကောင်းဆုံးဖြစ်နေပြီးတော့တိုင်ဘွဲဆို၁၆ဘွဲဆက်တိုက်ရှုံးမဲမရှိဖြတ်သန်းထားတဲ့အချိန်မှာမန်စီးတီးကချန်ပီယံလိစီမီလဲရောက်တယ် FA ဘလားဘိုလီဘွဲလဲရောက်တယ်တော့စိတ်ပိုင်းဆိုင်ရာအရာအမြဲဆုံးအချိန်တွေချစ်စွမ်းပိုင်းဆိုင်ရာအကောင်းဆုံးအချိန်တွေရှိနေတဲ့အတွက်အာဆင်နယ်တော့ဒီအတီးရမမလွယ်တော့ဘူးထင်တယ်ခင်ဗျာကျွန်တော်ကတော့မန်စီးတီးနိုင်မယ်ဂိုးတော်ပြတ်သွားနိုင်တယ်လို့ထင်တယ်အပြီးတော့အာဆင်နယ်လေးနဲ့မန်စီးတီးကိုရင်ဆိုင်ပြီးွားရင်လေသူကအနယူကာဆယ်ကိုရင်ဆိုင်ရအောင်ပဲခင်ဗျာအယူကာဆယ်ကလည်းချက်ပါဝရုံစစ်ပွမ်းနဲ့အနိုင်ရပြီးတော့ပုံစံကောင်းရနေတဲ့အချိန်ဖြစ်နေတော့အာဆင်နယ်အနေနဲ့မန်စီးတီးအယူကာဆယ်ချက်စီးတို့ကိုထက်ကျော်နိုင်ဖို့ဆိုတာစိတ်ပိုင်းဆိုင်ရာအင်ပါတန်မှကောင်းမွန်တဲ့အချိန်ကြီးရှိနေမှာထက်ကျော်နိုင်ရမယ်လို့ကျွန်တော်ကထင်တယ်ခင်ဗျာချန်ပီယံတရဖူကတော့မန်စီးတီးပဲရောက်သွားလိမ့်မယ်လို့ထင်ပါတယ်ခင
်ဗျာ။ဒင်းနစ်ဂျိုင်ဂိုရီဘက်မှာတော့မက်ဒရစ်အိုပန်ဒင်းနစ်ဂျိုင်ဘွဲကိုမနေ့ကစတင်လိုက်ပြီးတော့အမျိုးသားဘက်မှာတော့နံပါတ်ကြီး၂ယောက်နိုင်ရာတွေကြောင့်လွဲချော်သွားခဲ့ပါတယ်။ဆွေနိုင်ငံသား၂000ကတော့ပြီးခဲ့တဲ့ Australian Open မှာရခဲ့တဲ့နိုင်ရာတွေကြောင့်ဒီမတိုင်ခင်ကစားခဲ့တဲ့ပွဲတွေနဲ့လွဲချော်ခဲ့သလိုဒီပွဲမှာလည်းအချိန်မီပြန်မကောင်းတာကြောင့်သူ့အနေနဲ့မကစားနိုင်တော့ဘူးလို့ပြီးခဲ့တဲ့ဘက်ကပြောလိုက်ပါတယ်။
Pero bueno, como sabéis me hice una lesión importante en Australia.
Sí, de verdad digo, yo no te creo que va a ir de ahí. Australia Open mà ya le chóren ya ga. A sa bai mà tiền bạc 6 bạc đi 10 bạc lọ chà mê lu khăn mang cái bị mẹ. အခုဆိုရင်14ဘက်ထဲရောက်နေပါပြီ။ဒါပေမဲ့လက်တွေမှာတော့မှန်းထားသလိုမဟုတ်ပါဘူး။လိုအပ်တဲ့ကုသမှုတွေလုပ်ခဲ့ပေမဲ့ဒဏ်ရာကမှန်းထားသလိုတိုးတက်မလာပါဘူး။ပြီးခဲ့တဲ့သတင်းပတ်တွေကတော့ကျွန်တော်ဘဝမှာအရေးကြီးဆုံးပြိုင်ပွဲတွေလို့ပြောရမယ်။ပွဲတွေကိုကစားခဲ့ခြင်းပေမဲ့မွန်တီကာလိုနဲ့ဘာစီလိုနာအိုပန်တွေကိုလွဲခဲ့ပါလေ။အခုလည်းကံမကောင်းစွာနဲ့ပဲမက်ဒရစ်အိုပန်ပြိုင်ပွဲကိုလည်းကျွန်တော်မကစားနိုင်တော့ပါဘူး။ဘယ်တော့ပြန်ကောင်းမလဲဆိုတာမသိတဲ့အတွက်ပေရော့ပြန်ကစားနိုင်မယ်ဆိုတာကျွန်တော်မပြောနိုင်သေးပါဘူ
းဒီနေ့ထဲမှာပဲဆော်ဗီယားနိုင်ငံသားကမ္ဘာအဆင့်တစ်နိုဗောက်ဂျိုကိုဗစ်ရှာလဲမက်ဒရစ်အိုပန်ပြိုင်ပွဲကိုဝင်မပြိုင်နိုင်တော့ပဲပြိုင်ပွဲကနေထွက်လိုက်ပြီလို့ပြိုင်ပွဲစီစဉ်သူတွေကစနေနေ့မှာချိန်ကြပါတယ်ဒါပေမဲ့မေလ28ရက်နေ့မှာတော့ပြင်သစ်အိုပန်ပြိုင်ပွဲကစတင်မှာဖြစ်ပြီးနဒါလ်ရောဂျိုကိုဗစ်ရောနှစ်ယောက်စလုံးဒီပွဲမီဒဏ်ရာတွေပြတ်အောင်လုပ်နေကြပြီးတော့အချိန်မီကောင်းလာဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာဒီနေ့နိုင်ငံလန်ဒန်မြို့မှာတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကလန်ဒန်မာရသွန်ပြိုင်ပွဲကိုကျင်းပခဲ့ပြီးတော့စံချိန်တက်တယ်လဲကျင်းနိုင်ခဲ့ပါတယ်။မြို့သားဘက်မှာတော့ခင်ညာနိုင်ငံသားကယ်ဗင်ကစ်ဖရင်ကတနအီ10မိနစ်25စက္ကန့်နဲ့လန်ဒန်မာရသွန်ပြိုင်ပွဲရဲ့စံချိန်ကိုချိုးပြီးတော့အနိုင်ရသွားခဲ့ပါတယ်။အမျိုးသမီးဘက်မှာတော့နယ်သာလန်ကစီဖန်ဟာဆန်ကတနအီ18မိနစ်34စက္ကန့်နဲ့ပန်းဝင်ပြီးတော့အိုလံပစ်ချန်ပီယံပီရက်စ်ဂျက်ချာချာနဲ့မနစ်ကလန်ဒန်မာရသွန်ချန်ပီယံယလမ်ဇတ်တို့ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။အချိန်ထဲမှာပဲဗြိတိန်နိုင်ငံကအိုလံပစ်ချန်ပီယံ၄ချိန်ဖြစ်ပွားတဲ့မိုဖာရာဟာလည်းလန်ဒန်မာရသွန်ပြိုင်ပွဲကိုနောက်ဆုံးမာရသွန်ပြိုင်ပွဲအဖြစ်နဲ့ဝင်ပြိုင်ခဲ့ပြီးတော့မာရသွန်ပြိုင်ပွဲတွေကနေအနားယူလိုက်ပြီးဖြစ်ပါတယ်
။ I think the key thing for me as an athlete, you know, you what I've achieved, you know, to win medals for your country. That was the proudest moment.
အားကစားသမားတယောက်အနေနဲ့ကျွန်တော်အတွက်အရေးကြီးဆုံးအဓိကအကြဆုံးကတော့ဗြိတိန်နိုင်ငံအတွက်စုတစိတ်တွေယူပေးနိုင်ခဲ့တာပါ။ဒါကကျွန်တော်အတွက်တော့ဂုဏ်ယူရဆုံးအချိန်ပါ
။ဒါဟာသူ့အတွက်တော့နောက်ဆုံးမာရသွန်ပြိုင်ပွဲဖြစ်ပေမဲ့လာမယ့် September လကျရင် Manchester မှာကျင်းပမယ့်10ကီလိုမီတာတာဝေးအပြေးပြိုင်ပွဲအပြီးမှာတော့အပြေးသမားဘွားကနေလုံးဝအနိုင်ယူမှာဖြစ်တယ်ဆိုတာသင်ပြရင်လည်းဒီတစ်ပတ်ရဲ့အောက်သားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုယ်နဲ့အားကစားကဏ္ဍကိုနဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေအပြီးမှာတော့ VOA American အသံရဲ့ဘူရုညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရထည်တင်းရောက်တဲ့အချင်းချက်ကိုကိုခမောင်ကိုခမောင်ဆုံးမတလှည့်ပြောပြပေးပါအောင်ခင်ဗျာ
လွန်ခဲ့တဲ့16နှစ်ကရွှေဝါရောင်တန်ခါလှုပ်ရှားမှုမှာတရင်ရိုက်ကူးနေတော့မြန်မာစစ်တပ်ရဲ့ပြစ်ခတ်တပ်ဖြတ်မှုကြောင့်ပေးဆုံးခဲ့ရတဲ့ဂျပန်သတင်းသမားခန်းဂျီနာဂအီရဲ့ကင်မရာကိုဘန်ကောက်မြို့ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်း FCCT မှာမိသားစုစီကိုဒီကနေ့ပြန်လွှတ်အပ်ခဲ့ပါတယ်။အဲ့ဒီကင်မရာကိုအသက်ခံရတဲ့ဂျပန်သတင်းတောက်ခန်းဂျီနာဂအီရဲ့ညီမဖြစ်သူနိုရီကိုအိုကာဝါကလက်ခံရယူခဲ့ပါတယ်ခင်ဗျာ။အာဖရိကတိုက်ဆူဒန်နိုင်ငံမှာတိုက်ခိုက်မှုတွေရပ်ဆိုင်းဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပဲဆူဒန်နိုင်ငံကနေနိုင်ငံခြားသားတွေထောင်ထဲချီဘေးလွယာကိုထွက်ခွာနေကြပါတယ်။ကုလသမဂ္ဂအတွေ့အကြုံမှုချုပ်ကတော့တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့တိုက်တွန်းထားပါတယ်။ဗိုလ်ရုနေကဆူဒန်နိုင်ငံကနေနိုင်ငံပေါင်း50ကျော်ကနိုင်ငံခြားသား1900နီးပါးကိုဘေးလွတ်ရတဲ့ကယ်ဆယ်လာတဲ့သင်္ဘောဟာဆော်ဒီအာရေဗျနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲ့ကိုကူညီဖြည့်ရှင်းနိုင်ရင်းနဲ့တိကမှာခင်ဗျာ။အကြမ်းဖက်မှုတွေလျှော်ပါရေးလျှို့ဝှက်ကြိုးပမ်းမှုတစ်ခုအနေနဲ့အိန္ဒိယနဲ့တရုတ်အပါအဝင်အိန္ဒိယချင်းနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေရောတခြားတပ်သည့်ပညာရှင်တွေပါပါဝင်တဲ့ဆွေးနွေးပွဲတရက်ကိုအိန္ဒိယနိုင်ငံညူဒေလီမြို့တော်မှာမနေ့ကကျင်းပခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။လျှို့ဝှက်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပြီးမြန်မာနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်တဲ့အကြောင်းသတင်းမှာဖော်ပြပေမဲ့ဘယ်သူဘဝဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိပါဘူး။လက်ရှိအာဆီယံအလက်ကျဥက္ကရာအင်ဒိုနီးရှားအပါအဝင်အိန္ဒိယနိုင်ငံကနိုင်ငံတွေကအစိုးရအဖွဲ့ဝင်တွေတက်ရောက်ကြပါတယ်ခင်ဗျာ
ကျေးဇူးပါကိုခမောင်ဆုံးမရေ VOA ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆူမပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.